Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ18ရက်စနေနေ့ည9:00ကနေ10:00အထိအစည်းအဝေးတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါရှင်
။ကျမဧသနာချပါရှင်။ဇင်ဘာဝေနိုင်ငံဟာရီရီမြို့တော်နဲ့နိုင်ငံဒေါ်လာတခြားမြို့အသီးသီးမှာတော့ဒီကနေ့စနေနေ့ဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူကာဘေလာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေပြီးတော့ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညကြားရဖို့ရှိပါတယ်ရှာဖောင်ရင်
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထင်ပါတော့။
တကယ် strong independent media ဖြစ်လာစေခြင်းပဲဖြစ်လာဖို့ဆိုရင်လိုအပ်မှာလည်းအများကြီးရှိတယ်နိုင်ငံတကာနဲ့ဆက်ဆံရမယ်ဒီလိုပွဲတွေလိုအပ်မယ်ကျွန်တော်တို့လည်းနိုင်ငံသားသွားရမယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဒီတိုးမြင့်မှုလိုရလို့ကျွန်တော်ထင်တယ်ကျွန်တော်တို
့သတင်းမီဒီယာကောင်စီအတွင်းရင်မှုဦးတီဟာဆော်ပြောထားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကတရားမှုဝင်မြန်မာအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေစတင်ဖမ်းဆီးနေပြီဆိုတဲ့အကြောင်းနဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင်
ဇင်ဘာဝေနိုင်ငံဟာရီမြို့တော်နဲ့နိုင်ငံဒေါ်လာတခြားမြို့အသီးသီးမှာဒီကနေ့စနေနေ့ကဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူကာဘေရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။မစ္စတာမူကာဘေနိုင်ငံကို38နှစ်အုပ်ချုပ်လာတဲ့သမ္မတရာထူးကဆင်ပေးဖို့စစ်တပ်ရောသူ့ရဲ့ဇာနု PF ပါတီဝင်တွေကရောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပါတောင်းဆိုနေတာကိုသူကညှင်းဆိုနေတာဖြစ်ပါတယ်။သမ္မတမူကာဘေက1980မှာဇင်ဘာဝေနိုင်ငံဗြိတိသျှလက်အောက်ကလွတ်မြောက်ပြီးတော့နိုင်ငံရေးလွတ်လပ်ရေးစပြီးတော့ရကြတဲ့ကနိုင်ငံကိုအုပ်ချုပ်လာတဲ့တဦးရီသောသမ္မတဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲစစ်တပ်ကနိုင်ငံရေးအရေးကြီးတဲ့ဌာနတွေကိုထိန်းချုပ်လိုက်ပြီးတော့သမ္မတမူကာဘေကိုတော့နေရင်ကျေကျုပ်ချထားလိုက်တာပါ။စစ်တပ်ရဲ့အဆိုသမ္မတကိုထောက်ခံတဲ့သက်ခိုးတွေဖြစ်ကြတဲ့ပမခဂျော်နသန်မိုယိုပြည်ထောင်စုဝန်ကြီးအိဂနာတီယပ်စ်ချွန်ဘိုအစိုးရဝန်ကြီးဆာဗီယာကက်ဆူကူဝဲဇာနု PF လူငယ်အဖွဲ့ချုပ်အတွင်းရေးမှူးကက်ဇန်နီချင်ပါကန်နဲ့တခြားအများပြားကိုလည်းထိန်းသိမ်းထားလိုက်ပါတယ်။အခုလိုမျိုးစစ်တပ်ထံမှဖမ်းခံရတဲ့သူတွေဟာမစ္စတာမူကာဘီကသူ့ရဲ့ဇနီးဖြစ်သူဂရိတ်မူကာဘီကိုဒုတိယသမ္မတနေရာမှာခန့်ထားဖို့ထောက်ခံတဲ့ဇာနု PF ပါတီရဲကတချို့ဖြစ်တယ်လို့ဆိုပါတယ်။မစ္စတာမူကာဘီကသူနဲ့နှိမ့်ရှည်လာများလက်တွဲလာခဲ့တဲ့ဒုသမ္မတအမဆန်မက်ကာဂွာကိုဒီလ15ရက်နေ့ကပဲရာထူးကဖယ်ရှားလိုက်တာဖြစ်ပါတယ်။သမ္မတမူကာဘေဟာနေအကျေချုပ်ချခံရပြီးတဲ့နောက်မှာပထမဦးဆုံးအကြိမ်ဖြစ်နေတောက်ကြနေကတော့လူမြင်ကွင်းကိုထွက်လာပြီးတော့ဘွယ်နင်းသဘင်အခမ်းအနားတစ်ခုကိုတက်ရောက်ခဲ့ပါတယ်။အပြာနဲ့အဝါရောင်ဘွယ်ဝစ်စုံဝစ်စင်ထားတဲ့မစ္စတာမူကာဘေကကျောင်းသားတထောင်ကျော်တက်ရောက်ခဲ့တဲ့ဘွယ်နင်းသဘင်ကိုနာယကလုပ်ပြီးတော့ကျင်းပပေးခဲ့တာပါ။သူ့ကိုကြည့်ရတာတော့ပင်မနှွဲနေနေပုံရပြီးတော့တစ်ချက်တစ်ချက်မှငိုက်သွားတာလည်းတွေ့ရပါသေးတယ်။နိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘာမှပြောမသွားခဲ့ပါဘူးရှင်။
လန်ဒန်ဝန်ကြီးချုပ်ဆာယက်ဟာရီရီဟာပြည်နယ်သမ္မတအမန်နီယယ်မက်ခရွန်နဲ့အယ်လီဆေးသမ္မတနန်တော်မှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။လန်ဒန်နိုင်ငံရေးမှာမစ္စတာဟာရီရီရဲ့အခမ်းအနားကိုကူညီဖြည့်ရှင်းပေးဖို့အတွက်ပြည်နယ်သမ္မတကကမ်းလှမ်းခဲ့တာဖြစ်ပါတယ်။အခုလအစောပိုင်းတုန်းကတော့မစ္စတာဟာရီရီဟာလန်ဒန်ဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ကြောင်း sorry ရုပ်သံကနေတဆင့်ကြေညာခဲ့တာကြောင့်အခြေအနေဟာရှုပ်ထွေးပြီးတော့မရေမရာဖြစ်ပေါ်လာခဲ့ပါတယ်။ဒါပေမဲ့စနေနေ့အစောပိုင်းကတော့မစ္စတာဟာရီရီကသူ့အနေနဲ့ခြေသတင်းဘက်မှာကျင်းပမဲ့လက်မနွန်လွတ်လပ်ရေးအခမ်းအနားကိုတက်ရောက်ဖို့အတွက်လက်မနွန်နိုင်ငံကိုပြန်မာဖြစ်တယ်လို့လက်မနွန်သမ္မတမီရှယ်အွန်ကိုတယ်လီဖုန်းနဲ့ပြောကြားခဲ့ကြောင်းအစိုးရပိုင်းရုပ်သံကကြေညာခဲ့ပါတယ်။မစ္စတာဟာရီရီရဲ့ရာထူးကနှုတ်ထွက်လွှာကိုလက်မနွန်နိုင်ငံဘက်ကအတိအမှန်မပြုခဲ့တဲ့အတွက်သူ့ကိုလက်မနွန်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်နဲ့လက်ခံချိုးဆွဲခဲ့ကြောင်းပြည်သက်သမ္မတကတောက်ကြနေတုန်းကဆွေးနွေးနိုင်ငံမှာရောက်ရှိစဉ်ပြောကြားခဲ့ပါတယ်။မစ္စတာဟာရီရီနဲ့ပြည်သူ့သမ္မတတို့နှစ်ဦးအနေနဲ့မီဒီယာတွေနဲ့တွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲလုပ်မလို့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဗင်နီဇွဲလားနိုင်ငံကာရကက်စ်မြို့တော်ရဲ့ရာထူးချခံထားရတဲ့မြို့တော်ဝင်အန်တိုနီယိုလက်ဒက်စ်မှာစပိန်နိုင်ငံမက်ဒရစ်မြို့တော်ကဘာရာယာလေးစိတ်ကိုစနေနေ့မှာပဲရောက်ရှိလာပြီးတော့သူကိုမိသားစုဝင်တွေစောင့်ကြိုနေခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံအလံကိုပခုံးမှာခြုံလာတဲ့မစ္စတာလက်ဒက်စ်မာကိုဇနီးဖြစ်သူနဲ့တမီးနှစ်ယောက်အပြင်ဆွေမျိုးမိသခင်အားတွေဝိုင်းပြီးတော့စီကြိုခဲ့ကြပါတယ်။မစ္စတာလက်ဒက်စ်မာကတောက်ကြနေမှာနဲ့ကျေကျုပ်ကထွက်ပြေးပြီးတော့ဗင်နီဇွဲလားနိုင်ငံနဲ့ကိုလံဘီယာနိုင်ငံကိုချားထားတဲ့ ဆိုင်မွန်ဘိုလီဗာတက္ကသိုလ်ကနေပြီးတော့ကိုလံဘီယာနိုင်ငံနဲ့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အာနာရှင်သမ္မတနီကိုလတ်မဒရိုလက်အောက်ကနေပြီးတော့လွတ်မြောက်ချင်တဲ့သူတွေရဲ့ဆန္ဒကိုကဘာတိအောင်လို့နေရာအနှံ့သွားပြီးတော့သူလှုပ်ဆောင်သွားမှာဖြစ်တယ်လို့မစ္စတာလက်ဒက်စမာကပြောပါတယ်။စပိန်နိုင်ငံကိုမထွက်ခွာခင်ကိုလံဘီယာနိုင်ငံဘူဂိုရာမြို့တော်ကအယ်ဒိုရာဒိုလေးစိတ်မှာတည်င်းတော့တွေကိုပြောကြတော့ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံလို့ကြာဒိုမီနီကန်သမ္မတနိုင်ငံကကမာကထလှုပ်ပြီးတော့စီစဉ်ပေးတဲ့ဆွေးနွေးပွဲတွေပြန်ဆတင်မှာနဲ့ပတ်သက်လို့ထပ်ပြီးတော့ဝေဝံသွားခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မဒူရိုကတော့မစ္စတာလက်ဒက်စမာအခုလိုမျိုးနေရင်ကျဲကျုပ်ကနေထွက်ပြေးလွတ်မြောက်သွားတဲ့တဲ့င်းကိုသိရှိကြောင်းပြောသွားပြီးတော့ဒီလူကသွေးဆုပ်ဖုတ်ကောင်းမယ်လို့နာမည်ပေးသွားပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မစ္စတာလက်ဒက်စမာဟာအာနာသိမ့်မို့ကြံစီတယ်ဆိုတဲ့ဆွဆွဲချက်နဲ့2015ခုနှစ်ခေတ်ကနေရင်ကျဲကျုပ်ချခံထားရတာဖြစ်ပြီးတော့သူကရဲတွေစစ်သားတွေနဲ့လုံခြုံရေးအထက်ထက်ချထားတဲ့ကြားကထွက်ပြေးလွတ်မြောက်ပြီးတော့အိမ်နီးချင်းကိုလံဘီယာနိုင်ငံကိုရောက်ရှိသွားတာပါ။အဲဒီကနေမှလေရင်နဲ့စပိန်နိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်ရှင
်။ဆီးရီးယားနိုင်ငံမှာဓာတ်ရုပ်လက်နက်သုံးဆွဲမှုနဲ့ပတ်သက်ပြီးနိုင်ငံကစုံစမ်းစစ်ဆေးမှုကိုထပ်တိုးသွားစေမယ့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားနိုင်ငံကတောက်ကြနေမှာဗီဒီယိုအာဏာသုံးပြီးပယ်ချလိုက်ပါတယ်။ဒါဟာဆီးရီးယားနိုင်ငံပေါ်ချမှတ်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးရုရှားနိုင်ငံက၁၇ချိန်မြောက်ဗီဒီယိုအာဏာသုံးခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုလုပ်တဲ့နေရာမှာအခြေခံအမားတွေကိုပြင်ဆင်ပြီးမှသာထပ်တိုးသင့်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆီလီနဗန်ဇီယာကပြောပါတယ်ရုရှားနိုင်ငံဘက်ကအခုလိုဗီဒီယိုအာဏာသုံးပြီးပယ်ချတာကရုရှားနိုင်ငံဟာလုံခြုံရေးကောင်စီအတွက်ရောနိုင်ငံတကာအသိုင်းအဝိုင်းအတွက်ပါအကျိုးဖြစ်စေမယ့်ယူရချက်လဲအခုလည်းမရှိသလိုဘယ်တော့မှလည်းမရှိခဲ့ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကလုံခြုံရေးကောင်စီကိုမဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာပြောကြားခဲ့ပါတယ်ဆီးရီးယားနိုင်ငံကဒါရုလက်နက်နဲ့တိုက်ခိုက်မှုနောက်ကွယ်မှာဘသူရှိတယ်ဆိုတာဖော်ထုတ်နိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့ဖို့ဆုံးဖြတ်ချက်တရချမှတ်ဖို့အတွက်ကိုဂျပန်နိုင်ငံကတင်သွင်းခဲ့တာဖြစ်ပြီးတော့ကြေကြေပြတ်ပြတ်အပေးယူလို့ဆွေးနွေးနိုင်ဖို့အတွက်ရက်30လောက်အချိန်ပေးဖို့ပြောထားပါတယ်ဂျာတာရီနေကတော့အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေကိုတနစ်ထပ်တိုးဖို့အလားတူဆုံးဖြတ်ချက်တရကိုချမှတ်နိုင်ဖို့အစိုးပြုခဲ့ပြီးတော့ဒါကိုရုရှားနိုင်ငံကဗီဒီယိုသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ခါနေဒေတာရင်းတဲ့နေဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်းယီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေပြီးတော့ဒီကနေ့စနေနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဝိုင်းဟာဒီစနေ့တနင်္ဂနွေမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ပြီးတော့တရုတ်နဲ့ဒီနိုင်ငံတွေနှစ်နိုင်ငံကုန်သွယ်ရေးအပြင်ဒေတာရင်းစိုးရင်စရာအနေအထားတွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးသွားမှာဖြစ်တယ်လို့ဒီခီးမဆခင်မှာလေးစိတ်မှာသတင်းထုတ်တွေကိုပြောကြားသွားပါတယ်။မြန်မာနိုင်ငံအနောက်ခြမ်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိစပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကပိုင်းကစလို့လူအတိုင်းဝိုင်းနှစ်ခုကြားပြည်ပခါတွေတကြောပြန်ဖြစ်ပွားပြီးတော့မြန်မာစစ်တပ်ကအင်အားသုံးကင်တွေတာကြောင့်ရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။တရုတ်အစိုးရအဆိုမြန်မာအစိုးရရဲ့ဒေတာရင်းတည်ငြိမ်မှုရရှိရေးလှုပ်ဆောင်ပုံကိုတရုတ်အစိုးရကထောက်ခံမှာကြောင့်မစ္စတာဝိုင်းကပြောသွားပါတယ်။တနင်္လာနေ့နိုဝင်ဘာလ20ရက်နေ့နဲ့အင်္ဂါနေ့နိုဝင်ဘာလ21ရက်နေ့တော့မှာတော့မစ္စတာဝိုင်းကမြန်မာနိုင်ငံနေပြည်တော်မှာကျင်းပမဲ့အာဆမ်အာရှနဲ့ဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲတက်ရောက်မှာဖြစ်ပါတယ်။ဒီရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့ထည့်ပြီးတော့ဆွေးနွေးတော့ဖို့ရှိမရှိကိုတော့မစ္စတာဝိုင်းကဘာမှပြောမသွားခဲ့ပါဘူးရှင်
။ကမ္ဘောဒီးယားနိုင်ငံမှာဆူရကတိုက်ခိုက်နေကိုနေနေနေချိန်မှာပဲဝါရှင်တန်ခြေစိုက်ရေဒီယို Free Asia RFA ကိုသတင်းတွေပေးပို့တယ်ဆိုပြီးတော့ကမ္ဘောဒီးယားသတင်းတော်နှစ်ယောက်ကိုသေချာလုံးမှုနဲ့တရားစွဲလိုက်ပါတယ်။အမေရိကန်နဲ့ပေါင်းပြီးနိုင်ငံတော်သစ္စာဖောက်ဖို့ကြံစီတဲ့ဆိုတဲ့စွဲချက်နဲ့ကမ္ဘောဒီးယားနိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကိုမဖြတ်သိမ်းခင်တရက်အင်္ဂါနေ့ညကအဲ့ဒီသတင်းတော်နှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်ဆိုရကတော့ဒါဟာအခြေအမြစ်မရှိဘူးလို့ဝေဖန်လိုက်သလိုဝန်ကြီးချုပ်ဟွန်ဆန်ရဲ့လက်အောက်မှာတိုင်းပြည်ဟာကမ္ဘောဒီးယားနိုင်ငံဟာတပါတီစနစ်ကိုအလင်းမြန်ကျရောက်လာနေတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကလည်းဝေဖန်လိုက်ပါတယ်။ဟွန်ဆန်ရဲ့အတိုက်ခံနိုင်ငံရေးပြိုင်ဘက်တွေသူ့ကိုဝေဖန်တဲ့နိုင်ငံတကာအဖွဲ့တွေနဲ့သတင်းမီဒီယာတွေကိုနှုတ်ပိတ်ဖို့ရည်ရွယ်တဲ့အနေနဲ့လာပေါင်းများစွာဥပဒေကြောင်းရောက်တိုက်ခိုက်တာတွေလုပ်ပြီးတဲ့နောက်အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားရဲ့တပ်ဖွဲ့ရဲ့အဆိုအရတော့ RFA သတင်းတောက်ဟောင်းနှစ်ယောက်ဟာ ဖနံပင်မြို့တော်ကတဲခိုကန်းကိုမီဒီယာစတူဒီယိုအဖြစ်တရားမဝင်လှုပ်ဆောင်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အတွက်သူတို့နှစ်ဦးဟာအခုခါမှာထောင်ဒဏ်15နှစ်လောက်အထိကြာခံရနိုင်ပွဲရှိတယ်လို့ပြောပါရခင်ဗျာ
တိဘက်နယ်နင်းချီမှာစနေနေ့တရုတ်စံတော်ချိန်မနေ့အစောပိုင်းမှာပြင်အား 6.2 ရှိတဲ့မြေငရင်တစ်ခုလှုပ်သွားခဲ့ပြီးတော့မြေငရင်ကျွမ်းကျင်ပညာရှင်တွေအရေးပေါ်အစီအစဉ်ကျင်းပခဲ့ပါတယ်။ငရင်ကတရုတ်စံတော်ချိန်မနေ့ 6:34 မိနစ်မှာလှုပ်သွားတာဖြစ်ပြီးတော့မြေအောက်အနက်6မိုင်ကိုဗဟိုပြုပြီးတော့လှုပ်သွားခဲ့တာပါ။မြေငရင်ဗဟိုကလူနေကျဲပါတဲ့နေရာဖြစ်လို့အပြည့်အစုံသေးပြောက်စီးရင်တော့မကြရသေးပါဘူး။ဒီငရင်ကငရင်အတွက်အထူးပြုတော့အစိုးရင်စရာကောင်းတဲ့ခြာရာငရင်ကျောမှာတည်ရှိတာဖြစ်ပြီးတော့အဲ့ဒီနေရာမှာပဲ1950ခုနှစ်တုန်းကပြင်းအားရှိရှိတဲ့ငရင်ကြီးတစ်ခုလှုပ်သွားခဲ့ပါတယ်။ချင်ဟိုင်းတီဘတ်ပြည့်၍ရွေးရှားမှုကြောင့်ဒီငရင်တွေလှုပ်တာဖြစ်တယ်လို့ CENT တရုတ်မြေငရင်ကွန်ရက်စင်တာရဲ့ငရင်ခန့်မှန်းရေးဌာနက GN ဟာကွန်ကပြောပါတယ်။အခုတိဘက်ဒေသငရင်ဟာအီရန်နဲ့အီရတ်နယ်စပ်မှာလှုပ်သွားတဲ့မြေငရင်နဲ့ဆက်ဆက်မှုရှိတယ်ဆိုတော့ဓာတ်ရိုက်အထောက်အထားဘာမှမတွေ့ရဘူးလို့လည်းမစ္စတာဂျင်ကပြောပါတယ်။အခုတလောအာရှပစိဖစ်ဒေသမှာမြေငရင်တွေလှုပ်တဲ့ဖြစ်ရပ်တွေရှိပေမဲ့လည်းအရင်နှစ်တွေနဲ့ရယူထားတဲ့အချက်လက်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်တော့ဒီနှစ်ငရင်လှုပ်တဲ့အချိန်ညော့နေတယ်လို့သူကပြောပါတယ်ရှင်
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာမနေ့တောက်ကြနေ့ကမိုးဖွဲ့ဖွဲ့ရွာသွန်းခဲ့တာကြောင့်နယူးဒေလီမြို့မှာမိကုံးမြူတွေဖုံးလွှမ်းနေတာတွေရော့ကျလာနေပြီးတော့မြေငွင်းတွေပို့ပြီးတော့တိုးတက်မှုရှိလာခဲ့ပါတယ်။ဒါပေမဲ့လေထဲမှာရှိနေတဲ့အစိတ်အောက်ဖြစ်စေတဲ့ PM2.5 လို့ခေါ်တဲ့မိကုံးမုံတွေရဲ့အဆင့်ကကျန်းမာရေးနဲ့အလွန်ကိုမကိုက်ညီတဲ့အဆင့်မှာပဲဆက်ပြီးရှိနေသေးတယ်လို့ပြောပါတယ်။အမေရိကန်တန်ယုံရဲ့တိုင်းတာချက်အရတော့ PM2.5 ရဲ့အဆင့်ဟာစနေနေ့မနက် 7:00 မှာ 250 ကျောက်ရှိနေပြီးတော့ဒါဟာကောင်းမွန်တဲ့၄ဓာတ်အဆင့်ဖြစ်တဲ့50ထက်5ဆလောက်မြင့်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့၄ဓာတ်တန့်စီမှုအဆင့်ဟာတတ်မှတ်ထားတာထက်12ဆလောက်မြင့်တက်နေရတဲ့အကြောင်းအခုအနေအထားကတိုးတက်လာတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာအာဆနယ်ကတော်တန်နမ်ဟော့စပါ့ကိုအနိုင်ရသွားပါတယ်လန်ဒန်ဒါဘီပွဲစဉ်ဖြစ်တဲ့ဒီအာဆနယ်နဲ့တော်တန်နမ်တို့ပွဲကို Emirates ကွင်းမှာကစားတာမှာအာဆနယ်က2ဂိုးကိုရှိနေနိုင်သွားတာဖြစ်ပါတယ်အာဆနယ်အတွက်ဂိုးတွေကိုတော့နောက်တန်းလူမူစတာဖီနဲ့ချီလီတိုက်စင်မှုဆန်ချက်စ်တို့ကသွင်းပေးခဲ့တာဖြစ်ပါတယ်အာဆနယ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်22မှတ်နဲ့အဆင့်5ကိုတက်လာခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးသနာကျွန်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍဘက်ကိုဆက်ပါမယ်အာဇမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကိုနှစ်ပြည်တော်မှာကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာအာရှဥရောပဖောင်ဒေးရှင်းကစီစဉ်တဲ့သတင်းတော်များဆွေးနွေးပွဲကိုစနေနေ့ကစတင်ပြုလုပ်ပါတယ်စနေတနင်္ဂနွေနေ့နေ့ရက်ကျင်းပတဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတော်73ရောက်နဲ့ဥရောပနိုင်ငံစုံကသတင်းတော်တွေအမြင်ဖလှယ်ဆွေးနွေးခဲ့ကြပါတယ်ဆက်တဲ့ချိန်မြောက်ကျင်းပတဲ့အာရှဥရောပသတင်းတော်များဆွေးနွေးပွဲကနေဘလို့အကျိုးကျေးဇူးတွေရနိုင်မလဲဆိုတာကိုနှစ်ပြည်တော်မှာကိုယ်တိုင်သတင်းသွားယူတဲ့မဆုမြတ်မွန်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်
။အာရှနဲ့ဥရောပပြည်သူတွေကြားအပြန့်အလှန်နားလည်မှုတွေပိုရှိလာစေရေးအတွက်တည်ထောင်ထားတဲ့ Asia Europe Foundation ASEF ရဲ့အစီအစဉ်နဲ့အာရှဥရောပသတင်းတော်များဆွေးနွေးပွဲကိုနှစ်ပြည်တော်မှာစနေနေ့ကစတင်ပါတယ်။ ASEM အာရှဥရောပဆွေးနွေးပွဲတွေကတစ်ခုဖြစ်တဲ့ဒီသတင်းတော်များဆွေးနွေးပွဲမှာမြန်မာနိုင်ငံကသတင်းတောက်73ရောက်ပါဝင်တယ်လို့ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနဒုညွန့်ချုပ်ဒေါက်တာသီလာတင်က VOA မြန်မာပိုင်းကိုပြောပါရယ်
နိုင်ငံတကာသတင်းတောက်တွေကတော့23ရောက်ပေါ့နော်နိုင်ငံခြားလာတယ်အဲကျမတို့ဒီမြန်မာဘက်ကတော့73ရောက်ရှိတယ်ပေါ့နော်အမှန်တကယ်ဆိုရင်တော့တာမန်အဖြစ်ဆိုတဲ့နိုင်ငံကိုတယောက်နှစ်ယောက်လောက်ပဲသူက online registration လုပ်ရတယ်အဲကျမတို့ host country ဖြစ်တဲ့အတွက်ကြောင့်ကျမတို့ request လုပ်တယ်ကိုတိုင်းပြည်မှာ host ဒီလိုနှစ်တရာလောက်မှတစ်ချိန်လောက်ရတဲ့ပွဲဖြစ်တဲ့အတွက်ကြောင့်မြန်မာတွေတွေ့ကြုံရခြင်းတယ်ပေါ့နော်မြန်မာ journalist တွေတွေ့ကြုံရခြင်းတော့ကျမတို့ request လုပ်တော့သူတို့ကလိုက်ရောပါတယ်ဒါကြောင့်မို့ခုချိန်မှာမြန်မာ journalist 73ယောက်ကတက်နေပါတယ်ပွဲ
နိုဗ ెంబ ာလ18နဲ့19စနေနေ့တနင်္ဂနွေနေ့ရက်ကျင်းပတဲ့ဆွေးနွေးပွဲတွေကိုတက်ရောက်ဖို့စည်ရင်းပေးထားတဲ့နိုင်ငံစုံသတင်းတောက်တွေကအင်္ဂလိပ်ဘာသာနဲ့ဆွေးနွေးကြတာဖြစ်ပါတယ်။စင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအောင်မြင်အောင်ပြည်သူများသိရှိနားလည်သဘောပေါက်စေရေးအပြုသဘောသတင်းပညာဆိုတဲ့ခေါင်းစဉ်နဲ့ဆက်တဲ့ချိန်မြောက်အာရှဥရောပသတင်းတောက်များဆွေးနွေးပွဲကိုကျင်းပနေတာပါ။နိုင်ငံတကာသတင်းပတောက်တွေနဲ့အမြင့်ချင်းဖလှယ်ဆွေးနွေးကြတဲ့အခုလိုပွဲမျိုးကမြန်မာနိုင်ငံမှာလွတ်လပ်ခိုင်မာတဲ့သတင်းမီဒီယာဖြစ်ဖို့အထောက်အကူဖြစ်တယ်လို့သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောကမြင်ပါတယ်
ကျွန်တော်တို့ကတကယ်တမ်းပြောရင်သတင်းကျွန်တော်တို့မြန်မာနိုင်ငံသတင်းမီဒီယာပေါ့နော်သတင်းမီဒီယာလောကသတင်းလောကမဆိုဘူးအဲ့ဒီကောင်ကတကယ် strong independent media ဖြစ်လာစေခြင်းလေဖြစ်လာဖို့ဆိုရင်လောက်ရမှာညားရှိတယ်နိုင်ငံတကာနဲ့ဆက်ဆံမယ်ဒီလိုပွဲတွေလောက်ရမယ်ကျွန်တော်တို့လည်းနိုင်ငံခြားသွားရမယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဒီတိုးမြင့်မှုလိုရလို့ကျွန်တော်ထင်တယ်ကျွန်တော်တို့ရှိမှရှိတဲ့မီဒီယာတွေက strong fourth estate ဖြစ်တယ်ဆိုတော့သက်သေပြောက်လုံလို့ထင်တယ်။ဟောအဲ့တော့ဒီလိုပွဲမျိုးတွေလိုအပ်ပါလေ
။ဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့သတင်းတော့ဂျာမီဘရန်နာကလည်းဆွေးနွေးပွဲကနေကြတဲ့အကျိုးကို VOA ကိုအခုလိုပြောပြပါတယ
်။ Journalists to meet other journalists from other countries and to learn from each other.For us to learn from
တရင်တော့ပြောင်းနေတဲ့တခြားနိုင်ငံတွေကတရင်တော့တင်နဲ့တွေ့ဆုံပြီးတော့အပြန်အလှန်လေ့လာခွင့်ရပါတယ်။ကိုနေ့စဉ်တွေ့ကြုံနေရတဲ့ကိစ္စတွေမှာဘယ်လိုစင်ခုံမှုတွေရှိတယ်ဘယ်လိုမျိုးကအလုပ်ဖြစ်တယ်မဖြစ်ဘူးကိုယ်ဆောင်ရွက်မှုတွေပိုကောင်းအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအပြန်အလှန်သိခွင့်ရပါတယ်။ကျွန်တော်တို့တရင်တော့တွေရဲ့အလုပ်ကတိတ်ကိုအရေးကြီးပါတယ်။ကမ္ဘာနေရာကိုလိုက်ပြီးတော့လောက်ကန်ပုံချင်းစင်ခုံမှုချင်းလည်းမတူကြပါဘူး။အခုလိုတယောက်နဲ့တယောက်တွေ့ဆုံဆွေးနွေးခွင့်ရတာကိုမပြောနဲ့နေ့လယ်စာစာရင်းနဲ့ထမင်းဝိုင်းမှာစကားတွေပြောကြရင်တော့မှတယောက်အကြောင်းတယောက်ပူသိခွင့်ရပါတယ်။ကျွန်တော်လိုသတင်းတော်တယောက်အတွက်တော့အများကြီးအကျိုးရှိပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာကြောင့်နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံအပေါ်စိတ်ဝင်စားနေခြင်းမျိုးမှာမြန်မာသတင်းတောက်တွေနဲ့ဆွေးနွေးပြောဆိုခွင့်ရတဲ့အတွက်လည်းမြန်မာသတင်းတောက်တွေရဲ့အမြင်ကိုသိခွင့်ရတယ်လို့ဂျာမန်သတင်းတောက်ကဆိုပါတယ
် Really I was surprised with the few journalists that I spoke with to see how eager they are to talk about
ကျွန်တော်နဲ့စကားပြောဖြစ်တဲ့သတင်းတောက်တချို့ကအကြောင်းအရာအလုံးပေါ်မှာသူတို့အမြင်ကိုတိတ်ကိုတက်တက်ကြွကြွပြောကြတာမြင်ရတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်အထူးသဖြင့်အခုဖြစ်နေတဲ့ Ranger ပြဿနာနဲ့ပတ်သက်လို့ပြောချင်ကြမှာမဟုတ်ဘူးလို့ကျွန်တော်ထင်ထားခဲ့တာပါဒီကိစ္စမပြောချင်ဘူးလို့ညင်းကြလိမ့်မယ်လို့ကျွန်တော်ထင်ခဲ့တာပါဒါပေမဲ့သူတို့ကဒီကိစ္စပေါ်မှာကျွန်တော်ရဲ့အမြင်ကိုလည်းမေးပါတယ်သူတို့ရဲ့အမြင်တွေကိုလည်းပြောပြကြတော့ကျွန်တော်တိတ်ကိုအံ့ဩရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သူတို့ကပွန့်ပွန့်လင်းလင်းဖြစ်စေချင်တာကိုသိရတာတိတ်ကိုကောင်းပါတယ
်အာရှနဲ့ဥရောပသတင်းတောက်တွေရဲ့ဆွေးနွေးပွဲကနေနောက်ပိုင်းတယောက်နဲ့တယောက်ချိတ်ဆက်ပြီးတော့သတင်းတွေရေးသားတဲ့နေရာမှာအထောက်အကူဖြစ်နိုင်တယ်လို့ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနဒုညွန်ချုပ်ဒေါက်တာသီရာတင်ကလည်းပြောပါတယ
်ဒီလိုလုပ်တဲ့တစ်ပတ်ဖြစ်ဖြစ် open app ပို့ပြီးဖြစ်လာတယ်နိုင်ငံတကာဘောဥမာအာရှဥရောပကလာဂျာနယ်လစ်တွေကဒီမှာလာပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဂျာနယ်လစ်စင်းနဲ့ဒီ exchange of knowledge ဒီ experience ကို share လုပ်တဲ့အခါကျတော့သူ့ရဲ့အတွေ့အကြုံကိုယ့်ရဲ့အတွေ့အကြုံကိုယ့်ရဲ့အခြေအနေကိုယ့်ရှိတာတွေကိုယ့်မရှိတာတွေသူ့ရှိတာတွေကိုသူ့မရှိတာတွေနဲ့ share လုပ်ခြင်းအပြင်လည်းဘဟုသုတတွေတိုးတယ်နောက်တစ်ခါကျွန်တော်တို့ networking ပေါ့နော် damage ရာချိတ်ဆက်နိုင်တယ်ဒါဆိုကျွန်တော်တို့အပြုသဘောဆောင်တဲ့လောကယူကောင်းမှုဖြစ်စေမယ့်အရာတွေကိုလည်းပဲသူတို့ပို့ပြီးတော့ချိတ်ဆက်ပြီးရေးသားနိုင်မယ်အဲ့တော့အားလုံးအတွက်အကျိုးရှိမယ်လို့ကျွန်မထင်ပါတယ
် ASM အာရှဥရောပနိုင်ငံသားရေးဝန်ကြီးအဆင့်စီဝေးဘွဲရဲ့ဆက်ဆက်ဆွေးနွေးပွဲအဖြစ်အခုလိုမျိုးအာရှဥရောပသတင်းတော်များဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲကိုလည်းနေပြည်တော်မှာ November 21ရက်နဲ့22ရက်နေ့တွေမှာကျင်းပပါလိမ့်မယ်တနင်္လာနေ့ဖွင့်ပွဲကြရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
မဆုမြတ်မွန်တင်ပြခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေကိုတင်ပြပေးပါမယ်မြန်မာအလုပ်သမား9သိန်းထက်မနည်းနေထိုင်တဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလက်မအထောက်အထားမရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းစစ်တပ်ကဖမ်းဆီးမှုတွေလုပ်နေပါပြီမြန်မာရွှေ့ပြောင်းအလုပ်သမား90ထက်မနည်းဖမ်းဆီးခံရတယ်ဆိုတဲ့အကြောင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ဟာမြန်မာအလုပ်သမားတွေရဲ့တဆင့်ကန်ဝင်ပေါက်ထွက်ပေါက်နေရာတစ်ခုဖြစ်ပါတယ်ဒီအတွက်အလုသမား9သိန်းတဲ့မနေအလုလောက်ကင်နေကြပြီးအထောက်ထားမရှိသူတွေရောအထောက်ထားမျိုးစုံတွေကနေထိုင်နေကြတာပါနိုဝင်ဘာလ18ရက်နေ့မနေ့အစောကြီးပိုင်းမှာတော့မြန်မာတွေအများစုနေထိုင်တဲ့ရပ်ကွက်ဖြစ်တဲ့မေပကျေးရွာအပိုင်းဗန်းဆောင်ခွဲရပ်ကွက်မှာထိုင်းစစ်တပ်ကဖမ်းဆီးမှုတွေစတင်ခဲ့တယ်ဆိုပြီးအဲ့ဒီရပ်ကွက်မှာနေထိုင်သူတို့ကပြောပြပါတယ
်ဒီနေ့မနေ့မနေ့၄နာရီလောက်ကထိုင်းစစ်တပ်ကလာဖမ်းတာပါအင်းအဲ့လမ်းမမစီရလူလိုက်စက်တဲ့စစ်ပြီးတော့ဖမ်းတယ်။90ရောပါသွားတယ်။သူဘာမှမစီရလူတွေခေါ်သွား။သူကသူတို့ကဖမ်းပြီးကဆလာပိုင်းမှာပြောပြီးတော့အခုစော်ကြီးရောဖမ်းတယ်။မလာသေးဘူး။သူဖတ်တူပြီးတာလား။အခုကစော်ကြီးသူတို့ခြောက်သားတစ်ခုမှမပြနိုင်တယ်လို့ပေါ့။အဲ့ဒီမှာကမြန်မာပြည်သားတွေဆိုတော့များနေထိုင်တဲ့ရပ်ကွက်ကြီးပဲ။စေယုံကြီးတွေကြားထဲမှာမြန်မာပြည်သားတွေဆိုပုံမီကာယုံကစက်ထည့်ကသူကလက်မမလုပ်ဘူးပဲနဲ့မောင်းထုတ်ထားတဲ့လူတွေဆိုတော့အဲ့ဒီမှာလောလောဆယ်အခုကစစ်ဆန်းတာပေါ့။ခွန်လည်းမဆန်းတော့ဘူး။ကုန်းကြီးဆက်ပင်လိုက်ပြီးခါကြရပြီ။သူစီမှာအလုံးလုံးနေလူတွေအားလုံးလက်မတွေပိတ်ကျင်းလိုက်ပြီးတော့ရောဒီလည်းမပေးဘူးဒီတိုင်းကမောင်းထုတ်လိုက်တယ်။အဲဒီတိုင်းတဲ့ဒေါ်လာတွေကအဲဖြစ်တာတချို့ကဖြစ်တယ်တချို့ကလည်းမဖြစ်တော့သူတို့ဒီလိုပဲစောင့်နေစောင့်နေစောင့်နေတော့အလုံးလည်းမပေးဘူးသူတို့အဲစိတ်လေပြီးပြန်သွားလိုက်လူတွေဖြစ်မပြန်တဲ့လူကလည်းအဲ့နောက်မှာပေးသေးခတ်တက်ပြီးစောင့်နေရတယ
်။ထိုင်းဆိုရကပြီးခဲ့တဲ့ဂျွန်လကနိုင်ငံသားအလုပ်သမားတွေအတွက်ဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့အလုပ်သမားလက်မှတ်လုံးဝမရှိသူတွေကိုလက်မှတ်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။အထောက်အထားစီရင်ပေးသွင်းရမယ့်ရက်ကိုနှစ်ပတ်ခန့်သတ်မှတ်ပေးခဲ့ပြီးရုပ်ပိတ်ရက်ပါမကျန်နေရာ69နေရာမှာစီရင်ပေးသွင်းဖို့အတွက်လုပ်ပေးခဲ့တာပါ။အဲ့ဒီရက်တွေမှာစီရင်သွင်းပြီး6လအထိအလုပ်သမားလက်မှတ်လုပ်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီနောက်မှာတော့မတ်လကုန်ထိနောက်ထပ်ထပ်တိုးပြီးခွင့်ပြုပေးခဲ့ပါတယ်။ဒါပေမဲ့အလုပ်သမားတွေကတော့စီရင်ပေးသွင်းတဲ့အချိန်မှာအလုပ်ရှင်မရှိတာ Seeing Timbore, no Johnny Rarija, a Tata Lemma Loboga, a Kakeri, Shigabare, Tabi, Nezamu Pitadre, Yama Bigani, Mesago Labi, Conayan, Nitaluya, Lemadin, and Nitani Jarari, Dona Alulu Yare, Saudin, and Nitani Jarija, Tainanga, Seeing Twinkine Chima, Seeing Matuin Jadurile, Shijabare, Dietre, Mesamu Maro, a Pansi Rigo, Satin, Pansi Gera Pippi, a Tauta Malo Durigo. စင်းရဲကောက်ဥရာတွေထိုင်းလာပိုင်းတွေဘက်ကလုတ်ကန်ခဲ့ပါတယ်အခုလိုမျိုးရုတ်တရက်ဖန်းစီတွေကြောင့်မြန်မာပြည်သားတွေစိုးရိမ်ထိတ်လန့်နေကြပြီးနေရာတွေကိုရှစ်ပြောင်းအိတ်နေကြတာတွေလည်းလုပ်နေကြပါတယ်တချို့ကတော့ဖန်းစီချိန်မှာထွက်ပြေးကြတာတွေလည်းရှိကြပါတယ်ဘေးရက်ကွက်ကိုဆက်ဖမ်းလဲဆိုတာကိုလည်းမသိရတဲ့အတွက်အထောက်ထားမဲ့မြန်မာအလုပ်သမားတွေကတော့စိုးရိမ်ပူပန်နေကြပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာတခွင့်အစီအစဉ်အလည်းဖြစ်ပါတယ်။အလောက်ကင်ခွင့်လန်းတွေရှားပါတဲ့မြန်မာနိုင်ငံမှာအထူးသဖြင့်ပညာအရေးအချင်းအဆင့်အမျိုးမျိုးနဲ့လူငယ်တွေအတွက်တင့်တော်တဲ့အလောက်ကင်တွေရရှိရေးအတွက်အစိုးရအနေနဲ့စနစ်တကျစီမံပေးတင်တယ်လို့လူငယ်တွေနဲ့ဥပဒေပြုအမှတ်တွေကပြောပါတယ်။တကယ်လုပ်ငန်းခွင့်ဝင်ချိန်မှာလုပ်ငန်းအတွေ့အကြုံရှိထားနိုင်ဖို့အတွက်အချိန်ပိုင်းအလောက်တင်အခွင့်အလန်းတွေလိုမျိုးဖန်တီးထားတဲ့လို့ငွေကြေးလိုအပ်တဲ့လူငယ်တွေအတွက်ပညာရှာရင်းဝင်ငွေရနိုင်တဲ့အလုပ်ကိုင်မျိုးတွေလည်းရှိဖို့လိုအပ်တယ်လို့လူငယ်အရေးလှုပ်ရှားသူတွေကပြောပါတယ်။ပြည်ပပို့ကုံအားနေပြီးတွင်းကုံပဲအထူးအားထားနေရတဲ့မြန်မာနိုင်ငံမှာအလုပ်ကိုင်ခွင့်လန်းတွေပိုပြီးတော့ပေါများလာအောင်ဘလို့ဖန်တီးနိုင်တယ်လဲဆိုတဲ့အကြောင်းကိုတော့မြန်မာတခွင့်အစီအစဉ်မှာမြန်မာခိုင်သတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာလုံငယ်တွေအတွက်အလောက်ကင်ခွင့်လန်းခေါ်ယူမှုတွေရှိနေပေမဲ့လုံငန်းအတွေ့အကြုံများတဲ့သူတွေကိုဦးစားပေးခေါ်ယူတာနဲ့တက္ကသိုလ်တစ်ခုခုကဘွဲ့ရထားတဲ့သူတွေကိုသာဦးစားပေးခေါ်ယူမှုတွေကများပြားနေပါတယ်။ဒါအပြင်လုံငယ်တွေအတွက်ကျောင်းတုံးကသင်ခဲ့ရတာတွေကလက်တွေ့လုပ်ငန်းခွင်တွေမှာကွဲပြားမှုတွေရှိနေသလိုရထားတဲ့ဘွဲ့နဲ့အလောက်ခေါ်ယူမှုတွေကအဆင်မပြေတာကြောင့်ရတဲ့အလောက်ကိုလုံကင်နေရတဲ့အနေအထားမှာရှိနေတာပါ။အဲ့လိုလုံငယ်တွေအတွက်အလောက်ကင်နဲ့ပတ်သက်လို့အခက်အခဲဖြစ်နေတာကြောင့်အစိုးရနဲ့ပုဂ္ဂလိကလုံငန်းရှင်တွေစိတ်ဆက်လှုပ်ဆောင်ပြီးပံ့ပိုးမှုတွေလှုပ်ဆောင်ပြီးမှသာအလုပ်လက်မဲ့လူငယ်တွေကိုရှော့ချနိုင်မှာဖြစ်တယ်လို့လည်းပြောဆိုနေကြပါတယ
်။လုပ်ငန်းရှင်တွေဘက်ကလည်းပဲဒါကိုတို့ကတော့ဟိုသူတို့လည်းကိုတို့ပြောရမှာပေါ့နော်။ပြောလဲပြောတယ်သူတို့လည်းတချို့လုပ်ငန်းရှင်တွေဆိုလည်းဒါခုပူးပေါင်းဆောင်ရွက်ဖို့တော့အားကောင်းလာပြီပေါ့နော်။အဲ့တော့ဟိုဆလိုတာကအတွေ့အကြုံရှိတဲ့လူငယ်တွေကိုခေါ်မယ်ဟဲ့လား။ဟိုသူတို့တတ်မှတ်ထားတဲ့ရည်ချင်းတွေခေါ်မယ်ဆိုရင်လူကနည်းနည်းပဲရမယ်။အဲ့တော့ကိုတို့ဆလိုချင်တာကတော့ကိုတို့နိုင်ငံအတွက်ကိုတို့ပြည်တွင်းမှာရှိတဲ့ကိုပြည်တွင်းလုပ်ငန်းရှင်တွေနဲ့လှုပ်ဆောင်ချင်တာကတော့job training တွေပေးရမယ်နောက်တစ်ခါ vocational training မျိုးတွေကိုဒီ company တွေဟာလုပ်ငန်းကြီးတွေကနေပြီးတော့ပေးလိုက်ပြလို့ရှိရင်လူငယ်တွေအများကြီးဒီ company မှာလာတက်မယ်လူငယ်ဆိုတော့ဟလာ၁၀တန်းအောင်ပြီးတော့ပဲဖြစ်ဖြစ်ဘွဲရပဲဖြစ်ဖြစ်ဘယ်လိုလိုအတွေ့အကြုံရှိမှာလဲအတွေ့အကြုံမရှိတဲ့ခါကျတော့အတွေ့အကြုံမရှိတဲ့အတွက်ကြောင့်မလို့အလုံးမရရင်အလုံးမရတဲ့အတွက်အတွေ့အကြုံမရဘူးအတွေ့အကြုံမရတဲ့ခါအလုံးမရဘူးဒါနဲ့ပဲဂျာကြီးသူ့မိကြီးလဲနေမှာလေအဲ့တော့ကိုတို့ကတော့ဖြစ်စီကျွန်တော်အခု vocational training ကိုလည်းပဲဟိုအစိုးရအနေနဲ့လည်းဖွင့်ထားပြီးလူငယ်တွေကလည်းပဲကိုယ့်ပညာကိုကိုဝမ်းစာဖြစ်ဖို့အတွက်ကိုသွားတက်ကြတင်ယူကြထို့တူပဲလုပ်ငန်းရှင်တွေအနေနဲ့ကလည်းပဲအလုပ်ခေါ်တဲ့ခါကြလို့ရှိရင်အဲ့လိုမျိုးလူငယ်တွေကို train ပေးလို့ရမယ်เนาะတွေ့ကြုံရှိတာဆိုတာထက်ကိုတကယ်ဒီလုပ်ငန်းပေါ်မှာသစ္စာရှိရှိနဲ့ဟဲ့လားရေယုံကြည်ကြည်နဲ့လုံနိုင်ကိုင်နိုင်မဲ့လုပ်ရကိုင်ရင်ရှိမဲ့လူငယ်မျိုးတွေကိုငွေထုတ်ပေးဖို့ဒါအများကြီးလိုအပ်တယ
်ဒါအပြင်တက္ကသိုလ်ပညာရေးသင်ကြားနေတဲ့လူငယ်တွေအတွက်လုပ်ငန်းခွင့်တွေ့ကြုံတွေပုံမရရှိနိုင်အောင် အချိန်ပိုင်းလုပ်ငန်းကွန်တီဖန်တီးပေးဖို့လိုအပ်နေတယ်လို့လည်းလူငယ်တွေကပြောဆိုနေကြပါတယ်။ရန်ကုန်လူငယ်ကွန်ရက်ရဲ့ဥက္ကဋ္ဌမတ်တင်စာရှင်းလက်ကြီးကတော့အရင်ကအလုပ်လို့မတတ်မှတ်ခဲ့တဲ့အရာတွေကိုအခုအချိန်မှာအလုပ်တစ်ခုအဖြစ်ကျွမ်းကျွမ်းကျင်ကျင်လုပ်ကြလာနိုင်ရင်တော့အလုပ်ကိုင်ခွင့်လန့်တွေထွက်ပေါ်လာမှာဖြစ်တယ်လို့ဆိုပါတယ်။
ဆိုတော့လုပ်ငန်းကိစ္စလို့ပြောရင်ပုံမှန်အဖြစ်ကျမတို့ဒါစည်ရေးစချီစသဖြင့်အလုပ်တွေလည်းရှိတယ်လို့ဒီချိန်ထဲမှာလည်းပါမှန်မဟုတ်တဲ့non traditional job တွေရှိပါတယ်ဟိုကျမတို့ဒါရိုးရိုင်းရင်ကျင်းမှုအရာတတ်မှတ်ထားတဲ့အလုပ်လို့မတတ်မှတ်ထားတဲ့အရာတွေကအခုချိန်မှာဆိုဒီနေ့ခင်မှာအလုပ်အနေနဲ့ပေါ်ပေါက်လာပြီပေါ့ဥမာပြောရရင်ကျွန်တော်ဒီ Facebook တွေ internet တွေပေါ်မှာဟိုအလှပြင်ပြတဲ့လုပ်ငန်းမျိုးเนาะဒါ beauty blogger လို့ခေါ်တယ်ဒီလိုလုပ်ငန်းတွေဆိုကျွန်တော်တို့ចောင်းနေမှာသင်ပြီးတာမှမဟုတ်တာဒါပေမဲ့ဒါကလည်းတကယ်ကို professional တစ်ခုအနေနဲ့ကျွန်တော်မြန်မာနိုင်ငံမှာစပြီးတော့လုပ်ငန်းလေးတွေစဖြစ်လာပြီလူငယ်တွေကလည်းကိုယ့်ရဲ့အရေးချင်းကိုကိုထုတ်ပြတဲ့အချိန်တွေမှာသူများတွေရဲ့အလုပ်ခွင်မှာဝင်ရောက်လုပ်ကင်တာထက်ဆိုင်ကိုယ့်ရဲ့ကိုကျွမ်းကျင်ရာအလုပ်ကိုကတိုးတက်အောင်ဆောင်ရွက်ခြင်းအပြင်ကိုယ့်ရဲ့အလုပ်ငန်းပေါ့နော်လုပ်ငန်းဆိုင်ရာတိုးတက်မှုကိုရှာဖွေလို့ရတယ်ဆိုတာမျိုးပေါ့
မိပညာကုမ္ပဏီတစ်ခုရဲ့ပိုင်ရှင်ဖြစ်တဲ့ကိုစီသူမင်းကတော့ ICT ကဏ္ဍမှာဆိုရင်တော့အကြောင်းကတင်ပြလိုက်တဲ့ဟာတွေကလည်းလုပ်ငန်းခွင်အတွက်အများပြအသုံးဝင်ပြီးအထူးကအချက်အနေနဲ့လူငယ်တွေဟာကိုယ့်ဘာသာကိုလေ့လာမယ်ဆိုရင်တော့သူတို့အတွက်အများကြီးအကျိုးရှိမှာဖြစ်တယ်လို့အခုလိုပြောပါတယ
်ကျွန်တော်အမြင်ပြောရလို့ရှိလို့ရှိရင်တော့ကျွန်တော်ကျောင်းဝစာတွေပြီးအမှန်အကျိုးရှိတယ်ကျွန်တော်တို့အကြောင်းသားဘဝလည်းကျွန်တော်တို့အကြောင်းသားဘဝဖက်တန်းလာတော့ဟိုအကြောင်းသားအစားဒီကျွန်တော်အကြောင်းလိုပဲအကြောင်းစာလိုပဲသဘောထားတဲ့အတွက်ကျွန်တော်က apply ကျွန်တော်စိတ်ထဲမရှိဘူးပေါ့လေဒီကိစ္စကကျွန်တော်အပြင်လောကထဲမှာကျွန်တော်သွားလို့ရှိလို့ရှိရင်ကျွန်တော်တို့ဒီအကြောင်းအစားတွေဒီအပြင်မှာတကယ်ရှိနေတယ်အဲကျွန်တော်တို့ဒီအရေးကြီးတဲ့ကျွန်တော်ဟာတည်ရဆိုတာသူတို့သိပါလိမ့်မယ်ဟာပါကျွန်တော် software sector ကိုကျွန်တော်ဆက်ပြောပါမယ် software sector ဆိုလို့ရှိရင်ကျွန်တော်ကသူတို့အတွက်ဟိုအရင်ကြီးအများကြီးမလို့ဘူးအဲလုပ်ငန်းခွင်ကျွန်တော်တို့ဥမာပေါ့သူတွင်ရင်းသေးရှိသေးရှိတယ်ဆိုတော့ចောင်းနေမှာသူ project လေးတွေကျွန်တော်တိတိလေးလုပ်ရတယ်ဆိုလို့ရှိရင်တော့ကျွန်တော်အလုပ်လျှောက်တဲ့အချိန်မှာသူကလွယ်တယ်ပေါ့လေအဲ့လိုမှမှာကျွန်တော်ဖြစ်လာမယ်ထင်ပါတယ
်အဲ့လိုဆဲတဲ့အောင်ပွဲရတဲ့လူငယ်တွေဒါမကလမ်းဘေးမှာနေလွတ်နေတဲ့လူငယ်တွေငငယ်ရွယ်ရွယ်နဲ့ចောင်းမပြီးပဲလုပ်ငန်းခွင်နဲ့ဝင်နေတဲ့လူငယ်တွေအတွက်လဲလူသားချင်းမြစ်တွေအလဟတ်သက်မဖြစ်အောင်အစိုးရအနေနဲ့စီရင်ထားတဲ့နဲ့လို့လဲမတင်တာရှင်းလင်းရေးကအခုလိုပြောပါသေးတယ်
ဒါတော့တမမဟုတ်တဲ့လူငယ်တွေထဲမှာဆိုရင်ဒီလိင်စိတ်ခံမှုကွဲပြားတာမတန်ဆွမ်းလူငယ်တွေအပြင်အခြားသောဒီပညာရေးရာပိုင်းချို့တဲ့တာနောက်လမ်းဘေးလေလွင့်ကလေးငယ်တွေသူတို့ရဲ့ဘဝတွေလည်းထဲသွင်းစဉ်းစားတဲ့လုပ်ငန်းမျိုးဖြစ်ပေါ်လို့ရပါတယ်ဆိုအဲ့လိုလူငယ်တွေကိုကျွန်တော်တို့လမ်းမှန်မပြပေးနိုင်ဘူးသူတို့ဖြစ်စဉ်ဖြစ်လိုက်တဲ့အနေအထားတစ်ခုကိုအစိုးရကစီစဉ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုရင်သူတို့တွေကလမ်းဘေးရောက်သွားမယ်ကော်ရှူမယ်ဘိန်းရှူမယ်နောက်တကယ့်ကိုကျွန်တော်တို့ဒါလူစွာအရင်းမြစ်ဆုံးရှုံးတယ်လို့ပြောလို့ရတယ်ဆိုတော့သူတို့တွေအတွက်ကိုစီမံချက်တေချာချထားတဲ့နဲ့အခုလက်ရှိလုပ်နေတဲ့ဟာတွေလည်းရှိပါတယ်ဒီပေါ်မှာထပ်မံတိုးမြင့်ပြီးတော့အစိုးရနောက်အရက်ဖက်အဖွဲ့အစည်းနောက်နိုင်ငံတကာအဖွဲ့အစည်းနောက်သတင်းမီဒီယာတွေနဲ့ပေါင်းစပ်ပြီးချိတ်ဆက်ပြီးတော့ထိရောက်တဲ့လုပ်ငန်းဖြစ်ဖို့အဓိကကျွန်တော်တို့တိုက်တွန်းနေရတာတော့ရှိရပါတော့။စက်မှုလက်မှုအတက်ပညာကျောင်းတွေပေါ့နော်။ဒါမျိုးတွေမြန်မာနိုင်ငံမှာရှိပါတယ်။ဒါပေမဲ့အရေးအတွက်အဖြစ်နေသေးတယ်။မြန်မာကိုကျွန်တော်တိုင်းနဲ့ပြည်နယ်အလိုက်အချိုးကျပေါ့နော်။ဒီနယ်တွေမှာဆိုပို့ပြီးအောင်ဖွဲ့စည်းပေးတဲ့နယ်လို့မြင်တယ်။ကျွန်တော်တို့ဒီအတက်မွေးဝမ်းကျောင်းပညာရဲ့အခြားသော INGO NGO တွေကိုလည်းတိုက်တွန်းပေးတဲ့နယ်လို့မြင်တယ်။သူတို့တွေကိုယ်တိုင်ကနိုင်ငံခြားဒီအစိုးရတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတွေကိုအစိုးရကပိတ်ပင်တာတားဆီးတာကန့်ကွက်တာမျိုးလုံးဝမလုပ်သင့်မင်းနဲ့ချိတ်ဆက်ညှိနှိုင်းပြီးတော့အကောင်းဆုံးညှိနှိုင်းပေးတယ်လို့မြင်ပါတယ်ရှင
်အခုချိန်မှာတော့အစိုးရကဖွင့်ထားတဲ့အလောက်ကန်တင်တန်းကြောင်းတွေကနေတစ်နှစ်တစ်နှစ်ကိုကြွားချင်တဲ့လုပ်သားလူငယ်ဥယျာဉ်9000လောက်သာထုတ်ပေးနိုင်နေပြီအခုထပ်ပုံပြီးထွက်ရှိဖို့လိုအပ်နေတာဖြစ်တယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်လူငယ်တွေရဲ့အလောက်ကန်ခွင့်လန့်နဲ့ပတ်သက်လို့တော့ရန်ကုန်တက္ကသိုလ်မှာနိုဝင်ဘာလစာမှန်းကဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပြီးအစိုးရလုပ်ငန်းရှင်တွေနဲ့ကျောင်းသားလူငယ်တွေဆွေးနွေးခဲ့ကြပါသေးတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြင်းမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်ရဖြစ်ပါတယ
်။အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရင် VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက် first shoot နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချင်ပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးပါရယ်အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှသောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကန်းထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမတ်စုမုံတို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့ရဲ့လေလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အခြေအနေနဲ့အစိုးရကအွန်လိုင်းသုံးနေတာတွေကိုထိန်းချုပ်ဖို့စီစဉ်နေတာကိုဆွေးနွေးသွားဖို့ရှိပါတယ် IT နည်းပညာကိုလွဲမစွာသုံးစွဲနေတာတွေကိုထိန်းချုပ်ဖို့အစိုးရတရက်ကိုမကြာခင်ကပဲလွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အစဉ်တန်းကပြီးခဲ့တဲ့နှစ်ကလည်းဆက်လို့ရှိရင်အဆင့်ထက်ကျသွားတယ်ဆိုပြီးဒီကမ္ဘာတဝန်းလွတ်လပ်ခွင့်နေစောင့်ကြည့်နေတဲ့ Free House အဖွဲ့ရဲ့အစီရင်ခံစာလည်းပေါ်ပြပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲ online သုံးသူတွေကိုစောင့်ကြည့်ထိန်းချုပ်မဲ့အစီအစဉ်ကြောင့် internet လွတ်လပ်ခွင့်နေပေါ်မှာဘလို့ရိုက်ခတ်လာနိုင်ခြေတွေရှိတယ်လဲဆိုတော့ကိုဆွေးနွေးကြပါတယ်ကျွန်တော်တို့ဆွေးနွေးမဲ့ပုံကိုလည်းလေလိုက်မှာမှာအခုဆိုရောက်နေပါပြီဆိုတော့ဒီအရင်ဆုံးတော့ဒီဆွေးနွေးမဲ့ပုံကိုရဲ့ဟိုဒီဝီရသဘောထားတွေကိုကျွန်တော်ကြားကြပါတယ်အရင်ဆုံးကျွန်တော်ဒီဒင်းစာဆရာဦးမြင့်ကျော်ကိုမေးကြပါတယ်ဒီလွတ်တော်အသည့်ဆိုမှာတော့ပေါ့လေဒီအဓိကအဖြစ် IT နည်းပညာကိုဒီလွဲမားစွာအသုံးပြုနေရတွေကိုစောင့်ကြည့်ထိန်းချုပ်မှုဆိုပြီးတော့ပြောပါတယ်ဆိုတော့အခြေအနေကတကယ်ပဲထိန်းချုပ်ပေးဖို့လိုအပ်တဲ့အခြေအနေတွေမှာရှိနေလို့လားဆရာဦးမြင့်ကျော်သဘောထားဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်မြင်မှာတော့ဟို ID နည်းပညာဒီ internet ပေါ့နော် internet သူတစ်ဖြစ်တော့ Facebook လို့ social media လို့မျိုးမှဟိုသုံးဆွဲတဲ့လူတွေရဲ့ဟိုဝေဖန်မှုတွေပြောဆိုမှုတွေဟိုအဲဒီဟာတွေကိုရည်ရွယ်ပြီးပြောတယ်လို့ဟိုယူဆရတယ်ပေါ့နော်သတ်တော်ပြောခြင်းတဲ့ကိစ္စဒါပေမဲ့လည်းဒီဟာတွေမှာနဲ့ပတ်သက်လို့လေ66ကားကြီးအားလုံးကဟိုဟုတ်လားဟိုပြုပြင်မှုတောင်းဆိုလို့အခုတိုင်းတာတစ်ခုပြင်ဆင်လိုက်တဲ့ဒီချက်ချက်ကားကြီးလိုဟာမျိုးလဲရှိနေရတာနဲ့ဒီဟိုထိန်းချောင်းမို့လို့စောင့်ကြည့်ဖို့လို့ဆိုတဲ့ဟာမျိုးကဘလို့ပုံစံမျိုးနဲ့လုံးမလဲလို့တော့တေချာတော့မသိရဘူးပေါ့လေဒါပေမဲ့အဲ့ဒီအကြီးကတော့မလိုအပ်ဘူးလို့ထင်ပါတယ်တကယ်ဒီစဲဥပဒေတွေမှာလဲရှိနေပြီအဲ့ဒီစဲဥပဒေတွေကပို့ပြီးတော့တောင်ပြင်းထန်လို့တောင်ဝေမန်ရလို့အခုတိုင်းတာတစ်ခုထိဟိုပြင်ဆင်နားတဲ့ဟာမျိုးအနေထားမျိုးရှိတဲ့အချိန်မှာထပ်ပြီးတော့လူမျိုးဟိုစောင့်ကြည့်မလဲထိန်းကြောက်မလဲဆိုတော့စိတ်တော့တဲတဲကွက်ကွက်မရှိဘူးတို့ပဲနဲ့အဲ့ဒီဟာကနည်းနည်းတော့ဟိုဟိုရင်ချင်းချောက်တဲ့သဘောမျိုးစောင့်ကြည့်နေတယ်ဆိုတဲ့ဟာမျိုးချင်းချောက်တဲ့သဘောမျိုးဆောင်းတယ်လို့တော့ကျွန်တော်တော့ဟိုမြင်ပါတယ်အတမ်းများအဖြစ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ဒီလူငယ်နဲ့လူမှုသဟဇာတာပေါ်ဆောင်ရေးစင်တာကိုတက်ဆိုရင်းမှာဒီလွတ်တော်အစိုးရမှာပေါ့လေလူငယ်လူရွယ်တွေအချင်းစာရိတ်တာပြပြမှာရရတင်ငင်အေဂျင့်မှုကိုထိခိုက်မာတွေကိုလိုအပ်တယ်လို့စောင့်ကြည့်ဖို့လိုတယ်ဆိုပြီးတော့သူတို့ကဒီအစိုးရတင်ခဲ့တာပါဆိုတော့ဒီအွန်လိုင်းသုံးစွဲမှုတွေမှာထူးထူးပေါ့လေဒီလူငယ်လူရွယ်တွေကိုလည်းသူတို့ကဟိုရည်ရွယ်ထားတယ်ဆိုတော့ဟိုဒီလိုမျိုးလူငယ်တွေအတွက်ပဲဖြစ်ဖြစ်အွန်လိုင်းသုံးစွဲသူတွေအပေါ်မှာဖြစ်ဖြစ်ထိမှုကြောင်းမှုအခြေအနေတွေကတကယ်ပဲလိုအပ်တဲ့အခြေအနေတွေမှာရှိနေလို့လားကိုသက်ဆိုရင်သဘောထားဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီ internet လေးကိုမှကျွန်တော်တို့ကဒီလူခွေးအတွက်ကိုမြေလမ်းပြောဆိုနေကြတဲ့အခါကျတော့ဒီ internet လေးကိုမှဒီ connection လေးကိုမှကျွန်တော်မြေလမ်းပြောဆိုနေကြရှိပါတယ်အဲ့အဲ့မှာကဒီလူခွေးကိုမြေလမ်းမှာကျွန်တော်တို့ကဒီထိကျမှုမရှိရဘူးလေကျွန်တော်ဒီအတူတူကိုလည်းကိုယ့်ကိုယ်ကိုကျွန်တော်ကိုယ့်ကိုယ်ကိုကျွန်တော်တို့ internet မှာလည်းအကောင်းဆုံးလေးရှိအစိုးရလေးရှိတယ်ကျွန်တော်ဒီအပြာသားလူကမြေလမ်းကြည့်လို့ရမရှိဘူးပုံလို့ဒီလူကမြေလမ်းကြည့်လို့ရမရှိဘူးအဲ့လိုပဲတောင်းတာအစိုးရကပေါ့နော်အဲ့ဒီလူမျိုးမျိုးရှိနေမှုရှိတယ်ဒါကြတဲ့တာယူကျွန်တော်တို့ကဒီအစိုးရကျွန်တော်အရင်တော့လည်းဒီစကားပြောနေမှာပိုင်းဒီစကားတွေဆက်ပြတော့ကြည့်ရပါဒီ internet ဆိုင်ရာမှာကျွန်တော်တို့တောင်းတာဆိုရှင်ပဲဒီကျွန်တော်တို့ရဲ့အတန်းကြီးနေတဲ့ဒီလေးကျွန်တော်တို့တောင်းကြည့်နေတဲ့ internet website ဆာဗာကြီးကိုဒီဖုန်းကြီးဆက်ဆက်ရမယ်အများကြီးတင်ပြရှိတယ်အဲ့တော့ကျွန်တော်နေတဲ့ဘာလို့ပြန်ပြီးတော့ဖုန်းကြီးထိန်းတဲ့မယ်လို့ပြောခံလိုက်တဲ့အခါကျတော့ဟောကျွန်တော်အဲ့လောက်ခက်ကိုပြန်သွားပါလားဆိုတာမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်ကလိုအပ်နေတဲ့ဟာကျတော့ဒီ internet independent ဖြစ်ပေါ်လာဒီလိုလည်းမျိုးဒီလိုမျိုးကြီးကြီးအောင်ပုံစံမျိုးဆိုရင်အတိအကျမျိုးကျွန်တော်တောင်းနေမှာမျိုးအဆက်တင်ပြီးရမျိုးတက်ဖို့လိုပါတယ်အဲ့တော့ဒီအကြမ်းကမတုံ့နဲ့ဆိုတာမျိုးလည်းဒါမျိုးတော့ဆောက်ကြည့်နေတာဆိုတော့ဒီလိုမျိုးကြီးကြီးအောင်တောင်းရမယ်ဆိုတာမျိုးအတိအကျတောင်းတဲ့ပုံစံမျိုးနဲ့ဆင်းကြတာမျိုးအဆက်တင်ကလေးခုလိုပါလိမ့်မယ်အဲ့ခါကျတော့မှသာလေဒီကြီးကြီးကအတိအကျဒီလိုမျိုးကြီးကြီးကတော့ကြောင်းသားလူတွေကဒါလို့ဟိုကနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်ဒီအကြမ်းကနေပေါ့ဖိုင်နယ်နေတာလေဒါတော့လည်းမှဒီအကြမ်းကနေလည်းလုပ်ရတာဖြစ်ပြီးပါကျွန်တော်တို့ကဘုရားဖြစ်ချုပ်လို့ဟိုအောက်ကြည့်လို့ဆိုမြန်မာလို့ရှိရင်ဒါတကယ်ကဟိုတိုးတက်ဖို့ဆက်ဖို့ကျွန်တော်တို့ဒီပြည်ပြည်နာမျိုးဖြစ်ပါလိမ့်မယ်အဲတော့ဒီလူငယ်တွေကအတိအကျတွေကအောက်ကြည့်ချင်းရောက်လာမှာမဟုတ်ဘူးလေဒီလူမျိုးကြီးရှိအောင်ပုံချပြင်တယ်လေ အတုံးဆက်ရမလို့ဆိုရအတူတူမှာမျိုးဒါမျိုးကိုဆက်ကြကြနေပြီးတော့ဒီနေရာကြီးကိုဆက်ကြလို့ရနေပြီးတော့ဒီပြည်ကြီးကျောင်းရမျိုးလေးဒီနေရာကြီးမှာထည့်ရမျိုးလုပ်မယ်ဆိုလို့ရှိရင်ကျွန်တော်ကြီးကိုကောင်းမွန်တဲ့ဒီပုံစံမျိုးဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းရှိနေပါတယ်ဦးစိုးမိုးမြင့်မှာဦးစိုးမိုးမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟယ်လို
ဟုတ်ကဲ့ဦးစိုးမိုးမြင့်ကြားပါလားခင်ဗျာဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာကျန်းတော့ကြားပါခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလွတ်တော်မှာတင်ခဲ့တဲ့အဆိုအနေနဲ့ကတော့ကျွန်တော်ကတော့ကျွန်တော်နိုင်ငံမှာအခုလောလောဆယ်တောင်66ကာဒီနဲ့ပတ်သက်ပြီးတော့တော်တော်လေးအပြောများနေတယ်ပြဿနာတွေတက်နေတယ်ငင်းခုန်စရာတွေဖြစ်နေတယ်ဆိုတော့ဒီလိုကိစ္စမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့မလိုအပ်သေးဘူးလို့မြင်တယ်ဘာဖြစ်လို့လဲဆိုတော့အရင်ဆုံးကျွန်တော်တို့ကဟိုနိုင်ငံတနိုင်ငံတိုးတက်မှုကဒီအင်တာနက်ဒီကျွန်တော်တို့သုံးဆွမှုလူငယ်တွေရဲ့အင်တာနက်ပေါ်မှာရှာဖွေမှုပေါ့နော်နိုင်ငံတိုးတက်မှုအတွက်လည်းအများကြီးထောက်ကူဖြစ်တယ်ဒီချိန်မှာကျွန်တော်တို့ကကန့်သတ်မှုတွေချင်းချုံမှုတွေကျွန်တော်တို့လုပ်လိုက်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့တိုးတက်မှုအတွက်လည်းအများကြီးဆုပ်ယူနိုင်မယ်ဟိုဆုပ်ယူနိုင်တဲ့အနေအထားလေးတွေရှိရမြင်တယ်ကျွန်တော်တို့အဲ့ဒီချိန်မှာကျွန်တော်တို့ကအခုချိန်မှာဘာကျွန်တော်တို့လုပ်ရမလဲဆိုတော့ active ပေါ့နော်အင်တာနက်အသုံးပြုသူတွေရဲ့ active နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပညာပေးမယ်လူငယ်တွေကိုကျွန်တော်တို့ဟိုဒီဟာနဲ့ပတ်သက်ပြီးတော့အင်တာနက်သုံးရင်ဘယ်လိုမျိုးတွေဆိုးကျိုးတွေကဘယ်လိုမျိုးဥစားပေါ့နော်ကျွန်တော်တို့ဒီကိစ္စတွေဒီကိစ္စတွေကမလုတ်တင်ဘူးဒီလိုကိစ္စတွေဒီလိုကိစ္စတွေကလုတ်တင်နေဆိုတော့ဟာလေးတွေပေါ့ကျွန်တော်တို့ကဥစားပေါ့သူတို့ကိုအရင်ဆုံးကျွန်တော်တို့ကပညာပေးဖို့လိုအပ်တယ်ခင်ဗျာအဲ့လိုပညာမပေးသေးဘဲနဲ့အခုလောလောဆယ်မှာဒီဟာကြီးကိုစောက်ကြည့်တင်နေကျွန်တော်တို့ကချိတ်ချုပ်တင်နေလို့ပြောရင်အခုမှကျွန်တော်တို့အင်တာနက်ကိုလူတိုင်းသုံးဆွဲနိုင်တာကျွန်တော်တို့နိုင်ငံမှာလူတိုင်းသုံးဆွဲနိုင်တဲ့အနေအထားတော့မရှိသေးတဲ့အနေအထားမှာကျွန်တော်တို့ကစပြီးချိတ်ချုပ်လိုက်မယ်ဆိုရင်တော့ကျွန်တော်ကတော့ဒါကမဖြစ်တဲ့အနေအထားတစ်ခုလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ email တွေ facebook တွေပို့ပို့ထားတယ်တော်တော်များရှိနေပါတယ်ဟိုဒီတဲမှာ facebook ကတချို့စာတချို့လည်းပေါ်ပြကြနေပါတယ်တူကတော့အကောင့်ပိုင်ရှင်ဆောင်းဟင်းဆိုတဲ့ပုဂ္ဂိုလ်ပါသူကတော့လူမှုကွန်ရက်မှာထိန်းချုပ်ထားရင်ပိုကောင်းပါတယ်ခေါ်လာဟာလာတွေကလူမျိုးတစ်ရက်လုံးသွေးကြွစေတဲ့မမှန်ကန်မှုတွေပညာရေးစီးပွားရေးလူမှုရင်းနဲ့ဘာသာသာသနာရေးရရွာမြို့နယ်တိုင်းပြည်နိုင်ငံရေးဒီရေးတွေအတွက်အခုကတည်းကပြင်ဆင်ထားဖို့အချိန်ကောင်းပါပဲတဲ့နောက်တူကတော့သိန်းဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့လူမှုကွန်ရက်မှာဝေဖန်အကြံပြုနေတာတွေကအစိုးရမင်းတွေရဲ့အတွေးခေါ်ရတဲ့တာလွန်ကောင်းမွန်နေရဆိုတာကိုသိထားဖို့လိုပါတယ်တဲ့ဒါပေမဲ့တချို့ post တွေကတော့ကောင်းမွန်ဝင်မဲ့အောက်တန်းကျစွာဆဲဆုံမရိုင်းနေတာတွေလည်းရှိပါတယ်ဆိုပြီးရေးပါတယ်နောက်တူကတော့အောင်မိုးဆိုတဲ့အကောင့်ပိုင်ရှင်မှာဒီမိုကရေစီအသားမချသေးတဲ့စနစ်တဲ့နိုင်ငံတစ်ခုအသွင်ပြောင်းကြိုးစားနေချိန်မှာနည်းနည်းထိန်းချောင်းမှုလိုတယ်လို့ထင်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ် message စာတချို့လည်းရှိပါသေးတယ်ရှားပေါင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါဖူဝါဆိုသူကတော့ဒီညဉ့်ညမ်းသောအပျောဆိုအရေးသားများညဉ့်ညမ်းဗီဒီယိုဖိုင်များဟာမြမရင်တင်းမှုဒလစ်ထုံးစံများနဲ့ဆန့်ကျင်နေပြီးကောင်းကျိုးထက်ဆိုးကျိုးများကိုဖြစ်ပေါ်စေလျက်ရှိပါသည်ထိရောက်သောတားဆီးမှုပြုသင့်ပါသည်ဆိုပြီးရေးပါတယ်နောက်ထပ်ဒီဂါဆိုတဲ့သောရရှင်ကတော့အင်တာနက်လွတ်လပ်ခွင့်တွေတခြားနိုင်ငံလိုမရှိရင်နေပါစေတဲ့မြမရင်တင်းမှုအတွက်ထိန်းနိုင်ရင်ဆိုရင်ပြီးတာပဲဆိုပြီးတော့ရေးသားထားပါတယ်မောင်မောင်စောဆိုသူကတော့အင်တာနက်လွတ်လပ်ခွင့်ရှိတာကောင်းပါတယ်ဒါပေမဲ့ဘာသာရေးလူမျိုးရေးနိုင်ငံရေးစသဖြင့်အဖက်ဖက်မှသွေးဆူလွယ်တဲ့မြန်မာနိုင်ငံအတွက်တော့အမုန်းစကားဖြန့်ဖြူးနေတာအများစုကလူမှုကွန်ရက်ကဖြစ်ပါတယ်ဒီထက်ပိုပြီးထိန်းချုပ်နိုင်ရင်ပိုကောင်းပါတယ်နိုင်ငံတကာစံချိန်စံညွှန်းတွေလိုက်ကြည့်နေမဲ့အစားကိုယ့်နိုင်ငံတည်ငြိမ်ရေးအတွက်ပဲဦးစားပေးစဉ်းစားတာဖြစ်တင်ဆုံးပါဆိုပြီးရေးပါတယ်နိုင်ငံခေါင်းဆောင်တွေစစ်တပ်ခေါင်းဆောင်တွေအမျိုးသားရင်ကြားစစ်ရေးစူးစမ်းနေချိန်မှာအောက်ခြေကတော့တစ်ဖက်နဲ့တစ်ဖက်ကြီးပါသေးပေါက်ကအစရန်တိုက်ပေးနေတာတွေကိုရပ်တင့်ပြီးဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီတော့ဆရာဦးမြင့်ကျော်မေးချင်ပါတယ်ကျွန်တော်တို့ဒီလိုအွန်လိုင်းပေါ်ဒီလိုမျိုးဟိုဆော့ဆော့ဒီတော်တက်ရှင်တွေထောက်ပြလို့ပေါ့လေရုံရင်းကျန်တဲ့အပြောဆိုတွေဒီအမုန်းတရားပြန်ပွားကိုလုပ်နေတာတွေမျိုးတွေကိစ္စတွေကြာရင်ရောကျွန်တော်တို့ဟိုဘယ်လိုမျိုးရှင်းညမလဲ
အွန်ကျွန်တော်မြင်မှာတော့အဲဒီဟာနဲ့ပတ်သက်လို့ပြီးခဲ့တဲ့သူကလက်ထက်ကလည်းဟိုအမြဲတမ်းဒီအကြောင်းနဲ့ပတ်သက်လာရင်ပြောခဲ့တယ်ဟိုဆိုလိုချင်တာကတော့စူပူဖို့နှုတ်ဆော်တဲ့ဟာတွေလူမျိုးရေးဘာသာရေးအဲ့လိုဟိုခွဲခြားတဲ့ဟာမျိုးအဲ့ဒီခွဲခြားမှုကနေမတိမငြိမ်ဖြစ်အောင်စူပူဖို့နှုတ်ဆော်တဲ့ဟာတက်ဖြတ်ဖို့နှိုးဆော်တဲ့အဲ့လိုမျိုးဟိုရေးသားမှုတွေကိုတော့အရေးယူတာမျိုးကျွန်တော်တို့လက်ခံတယ်အဲ့လိုမျိုးကလည်းဟိုလုံးဆောင်တင်နေပေါ့နော်တကယ်တမ်းခေါင်းဆောင်တွေကိုနိုင်ငံခေါင်းဆောင်တွေကိုစော်ကားမှချပွေတာမဟုတ်ဘဲနဲ့တကယ်ရဲရွာအေဂျင့်တာယာမှုကိုဟိုဖြစ်စည်းတဲ့ရေးသားမှုမျိုးတွေဟိုအရေးယူတာမျိုးကျွန်တော်လက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပြီးခဲ့တဲ့ဆိုအလက်ထက်ကလည်းမလုံးဆောင်နိုင်ဘဲနဲ့ဟိုတူးချင်းဟုတ်လားခေါင်းဆောင်တွေကိုစော်ကားတဲ့ဟာမျိုးကြမှသာလဲအရေးယူတာမျိုးတွေရှိနေပြီးတော့ဟိုရဲရွာ 一点大木提盖的一大木没有了，都标出木，一大木没有了，也有点少。特别咩，阿古来阿里路边啵，哦，走路进那个咯，哦，阿里一点木边边子的下面，里面一把大油，弄少的下面边，也有点没有见到来看呢，多多。阿里木后面的木多嘞，阿面的木多嘞。贵边嘞，年龄嘞，也当然还没有留到，还是没有，也有啦，没有过了，只能说，但阿拉那阵表突破表示可能提拔自己了，只能面了喏。
OK， 记住啊，古特殊人都包了，后面啊，古的 online 模的，某些卡片那里边皮皮，的用于简单的表示里边皮，他有加了，不留没有皮钱伢们嘞。
我给大家讲，我不拿什么东西，因为。
ကိုတက်ဆိုရင်တယ်လီဖုန်းလိုင်းပြတ်သွားတယ်တဲ့ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပြပို့ထားတဲ့တည်းကဒီ Kongong biar mereka terang terang mah phone ni lalu dekik aku biar. Oh, tu leli lagi dah begu. Jangan pun tengah ya. Internet lumu kau yang kau tahu nak naik suwe siwa le. Lungen luyan le luji bai mabe. Kau nak dua le siwa ye. Tamu namu lumu kaisari. Alang tinggi ya cabar le. Tapi mereka coba sikan melo mabe. Facebook mah tu ye profile ngom mewah ne apa yang boleh ne tenhara dua bubar le. Lut ujian si nebe saya mara, bapa lolo mimi kuku tawe yu ya marga pido niti bapa. Ati pue pibazi, ubu ma lemo ma lensa yen nama lensi kan sura lain ayat di dem hulab ya. Anak bayi ni negale, ubu ni ubu ni ne tencho de mara. Aku le tencho ni zeba. Salah biro, seni deja tungsu duga tung, tencho duga tembe jaba lu jambu biazi lu biar haba resin.
Okay.Tara masuk mumpapja pizza lah, doctor cuci yang pizza lah. Jadi bah, solo di kumpulan jauh, kita kau pihak meja mana, jenaruh di ya bayi mahu boleh terasa dan di wajahnya cerita freelance pelayan ini sen internet lula kau sen kaza marom ni mana ni lah. Di ni mana doctor sen tanah ini awal. Atau tu ni internet tungsuai tu kau ini cuba umma jasen dua lah supaya kau pihak dah siapa lah. Tak kau siapa boleh dah di internet tungpiu ni ni access boleh. Tapi lupa ya lalu, tahun lalu pun ya lalu cuba umma bayi mah kengen ni ya lalu tu.
ဒါမှမဟုတ်ဒီအွန်လိုင်းတုံးလို့ရဲ့အခွင့်အရေးချိုးဖောက်မှုတွေကပုံများလာတာမျိုးလားကိုမြင့်ကျော်လို့လက်လမ်းမိတလို့ဆိုလို့ရှိရင်ဘယ်လိုအခြေအနေမျိုးပို့တွေ့ရလဲအင်းကျွန်တော်မြင်မှာတော့ဟိုအင်တန်အင်တာနက်ပေါ်မှာဟိုနိုင်ငံကြီးရဲ့ဟိုအားပြိုင်မှုတွေရဲ့ဒီအင်တာနက်ပေါ်မှာဟိုသူကျွန်တော်ဆိုရှယ်မီဒီယာပေါ်မှာလာပြီးတော့ကစားကြတာပေါ့နော်အဲ့ကစားကြတဲ့ဟာကလည်းဒီဟို โอ้ปูပြီးတော့ဟိုဖြစ်ဆိုကြအပြည့်မြင်နေရတယ်ဖြစ်လာတဲ့သဘောပေါ့အဲ့ဒီပေါ်မှာဟုတ်လားအောက်စုတွေရှိကြတယ်သူတို့အကျိုးစီးပွားအတွက်တစ်ဖက်ကိုဆဲကြဆိုကြဟိုပုံဖြတ်ကြနေအဲ့လိုမျိုးတွေကဆိုရှယ်မီဒီယာပေါ်မှာလာပြီးတော့တိုက်ပွဲနိုင်ငံရေးတိုက်ပွဲတွေလာဆင်ကြတော့အဲ့ဒီဟာကဝင်ဖြစ်လာတယ်အဲ့ဒီမှာပဲတခါဟိုချက်ချက်ကကြီးကလည်းအဲ့ဒီဟာတွေကိုရည်ရွယ်ပြီးတော့တခါ ပြောဆို권ကဟိုဟိုထိန်းချုပ်လိုက်တယ်လို့ဖြစ်သွားတယ်ကြောက်လန့်စီတယ်ဗောနကြောက်လန့်စီတော့ဒီဟာကအင်တာနက်ဟိုလွတ်လပ်မှုရဲ့ညှိနှိုင်းကိုကြားသိစေတဲ့သဘောလို့ကျွန်တော်တော့အဲ့လိုအတိတ်ပဲပေါက်တယ်ဗောနဟို Freedom House ကသူတို့ရဲ့ဟိုစံညွှန်းနေတယ်သူတို့ရဲ့ဟိုနေနေဟာလည်းရှိပါလိမ့်မယ်ဒါပေမဲ့ကျွန်တော်မြင်မှာတော့ကျွန်တော်မြင်တာတော့အဲ့ဒါလို့ပြောလိုက်ရင်အင်တာနက်မှာလွတ်လပ်မှုရှိလို့ပြောလိုက်ရင်ဒါ၆၆ကတည်းကတော့ဒါကတော့ကျင်းနေတယ်ဒီဟာရဲ့တည်ရောက်မှုက ဟိုအားလုံးပေါ်မှာတွားပြီးတော့ဆက်ရတယ်လို့ထင်ပါမယ်။အဲ့မှာကိုယ့်အမြင်တစ်ခုကိုယ့်ရဲ့ဟိုအစိုးရရဲ့လှုပ်ဆောင်မှုဝေဖန်ဖို့ဟာမျိုးဝေဖန်ပြောဆိုမဲ့ဟာမျိုးတွေတော့ဆက်ဆက်ကညီနေမပြောဆိုရဲတော့တဲ့ဟာကအဲ့ဒါကလွတ်လပ်မှုကြာဆင်းနေတယ်လို့ကျွန်တော်တော့အဲ့လိုပဲဟိုနားလေတာပေါ့နော်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီနေ့မှဒီဥဆုံမှုမြင့်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဒီမြန်မာနိုင်ငံမှာဒီအင်တာနက်သုံးဆွဲသူတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကဟိုရေဝီအားဖြင့်ပြောမယ်ဆိုရင်ဘယ်လိုပုံစံမျိုးတွေအတွေ့ရများလဲဒီအာဏာပိုင်တွေကချိုးဖောက်တာမျိုးလားဒါမှမဟုတ်သုံးတဲ့သူချင်းချင်းကြားချိုးဖောက်တာမျိုးလားဘယ်လိုပုံစံမျိုးတွေအတွေ့ရများလဲ
ကျွန်တော်တို့ကအာဏာပိုင်ဘက်ကချိုးဖောက်တယ်ဆိုတဲ့အနေအားမှာကျွန်တော်ချက်ချောက်ကားကြီးပေါ့နော်ချက်ချောက်ကားကြီးကိုကျွန်တော်ပြန်ကြည့်ကြမယ်ချက်ချောက်ကားကြီးကအခုဒါကျွန်တော်တို့ပြင်ပြင်လိုက်တဲ့ဒါမကြသေးခင်မှာပြင်ပြင်လိုက်တဲ့အခါကျွန်တော်တို့အမခံရလာတဲ့အဲဥပဒေဖြစ်လာတယ်ပေါ့နော်အမခံရနိုင်တဲ့ဥပဒေဖြစ်လာတယ်ဒါပေမဲ့လူတွေကဒီ66ဂါကြီးဆိုတဲ့သကလုံးနဲ့ကြားလိုက်တာနဲ့အင်တာနက်ပေါ်မှာအမှန်တရားပဲဖြစ်ဖြစ်နော်ကျွန်တော်တို့ပွင့်လင်းမြင်သာမှုရှိအောင်ထောက်ပြတာပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒါလေးအတွက်တော့ကျွန်တော်တို့လက်တွန့်အဲ့ဒါလေးတခုတော့ရှိရဲ့အဲ့လိုလက်တွန့်ခြင်းအားဖြင့်ကျွန်တော်တို့မှာအင်တာနက်အခွင့်အရေးကိုဒီတုံးဆွမ်းမှုအခွင့်အရေးကိုချိုးဖောက်တာပေါ့နောက်တစ်ခုကကျွန်တော်တို့ကဟိုလူတူးချင်းတူးချင်းပေါ့နော်အဲ့လိုအခွင့်အရေးကိုပိတ်ဆို့တဲ့အနေအထားကတော့ဒါနည်းနည်းလေးမြဲတယ်ပေါ့နော်အဓိကတော့ကျွန်တော်တို့အစိုးရအနေနဲ့တော့ဟိုဆွဲတဲ့66ကကြီးနဲ့ဆွဲထားတဲ့အမှုတွေကတော့အခုလောလောဆယ်မှာတော့နည်းနည်းလေးတော့ညော့သွားတယ်ပေါ့ဒါလောလောဆယ်ညော့သွားတာပေါ့နောက်ဆက်ပြီးတော့ရှိလားမရှိလားဆိုတော့ကျွန်တော်အနေနဲ့မသိသေးဘူးပေါ့နော်ဒါကတော့အဲလူပုဂ္ဂိုလ်တူးနဲ့တူးဒီလိုမျိုးဟိုခွင့်ရေးကိုနဲတော့နဲပါအောင်လုပ်တဲ့အနေအထားကတော့ကျွန်တော်တို့တိတ်တော့မတွေ့သေးဘူးခင်ဗျကျွန်တော်အနေနဲ့တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook တရားနဲ့မှတ်ချက်တွေပေးထားတချို့လဲထပ်မံဖော်ပြလိုပါတယ်ဒီတည်းမှာဇာဝါတော့ဒီရေလဲသားဆိုတဲ့အကောင့်ပါရှင်မှာသူကတော့မြန်မာအများစုက Facebook ကိုဆဲဖို့တစ်ဖက်လူအပုတ်ချဖို့အသုံးပြသူအသုံးပြတဲ့သူများပါတယ်နောက်တူကတော့လာမင်းလေးတဲ့သူကတော့ကောင်းကျိုးထက်မကောင်းကျိုးဘက်မှာအရှင်ုံမြင့်နေတဲ့အတွက်တကယ်ကိုအမြန်ဆုံးထိ ंछ ုပ်တင်ပါတယ်တဲ့နောက်အကောင့်ပိုင်ရှင်ကတော့နေလာကဘာဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အင်တာနက်လွတ်လပ်မှုကကောင်းပါတယ်တဲ့ဒါပေမဲ့သုံးတင်တာနဲ့မသုံးတင်တဲ့အသုံးလုံးတွေကိုလိုလာတဲ့ပို့သုံးနေတာကိုအမြဲတမ်းလိုလိုတွေ့နေရတာမကောင်းတာဆိုပြီးတော့မကောင်းတာလို့လည်းမြင်မိပါတယ်ဆိုရေးပါတယ်နောက်တူကတော့ဟိုအကောင့်နံပါတ်ကတော့ခက်ဆန်းဆန်းမှာသူကတော့တမိုးအောင်မှာတယောက်တည်းချစ်မယ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ထိ ंछ ုပ်တင်ပါတယ်တဲ့လိုလာတဲ့မပို့ရင်ပေါ်တယ်မဟုတ်ရင်ဒီပြဿနာကမိလောင်ရလေးပြင့်တယ်လို့အရန်ကြီးမနေတဲ့စင်ကုံမှုတစ်ခုလို့ကျွန်တော်မြင်မိပါတယ်ဆိုပြီးရေးပါတယ်။နောက်ကျန်တဲ့စာတချို့လည်းရှားပေါင်းဖတ်ပြပေးပါဦးမယ်
။ဟုတ်ကဲ့ပါမိုးစောဆိုသူရေးထားတာကတော့အင်တာနက်ပေါ်မှာတွေ့မိသမျှတွေအရတော့ထိန်းချုပ်ဖို့တကယ်ကိုလိုအပ်ပါတယ်။တခြားသောနိုင်ငံတွေမှာဘယ်လိုစတင်ခဲ့ပြီးကောင်းကျိုးမြင်များရှိတယ်လဲမသိပေမဲ့ကိုရီစီမှာတော့တိုတက်မှုထက်ဆုတ်ယုတ်မှုကပိုများပါလိမ့်မယ်စိတ်ဓာတ်ခွန်အားနှဲပါတဲ့အများစုသောသူတွေဇာရိတ်တက်တွေရော့ကြကုန်ပါပါရိုးသားလုံးသောအခြေခံစိတ်ထားတွေကြောင့်နေပယ်ပေါင်းစုံကအများထုတ်ယူသူတွေစိတ်ကြိုက်တွေ့ပြီးနောက်ဆက်တွဲပြဿနာတွေလည်းဖြေရှင်းလို့နိုင်မယ်မထင်ပါဘူးဒါတွေကြောင့်ကိုယ်နိုင်ငံရဲ့ရှိနှင့်ပြီးသားယဉ်ကျေးမှုတွေတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဇယိုက်သဘာဝတွေကိုအခြေခံပြီးပြည်ပြင်းနဲ့လမ်းကြောင်းထိန်းချုပ်မှုတွေတကယ်ပဲလိုအပ်ပါတယ်ဆိုပြီးရေးပါတယ်နောက်ထပ်သောရရှင်ရိုလိုင်းလာဆိုသူကတော့အခုမြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူအများစုဟာကောင်းကျိုးထက်ဆိုးကျိုးကပိုများပါတယ်2012ခုနှစ်ကနေ2019ခုနှစ်အထိအချိန်ကာလလည်လာကြည့်လိုက်ရင်ဘလောက်အေဂျင့်တည်ငြိမ်ခဲ့တယ်လဲဘလောက်စုပူခဲ့တယ်လဲတိုင်တာနိုင်ပါတယ်အစိုးရကစီစဉ်တင်တာတိတ်နောက်ကျနေပါတယ်ဒါပေမဲ့တခုတော့ရှိပါတယ်မြန်မာပြည်မှာအာဏာရှိသူတွေကိုထိရင်ချက်ချင်းဆောင်ရွက်တာရှိပါတယ်ဒါဟာတရားဥပဒေကအာဏာရှိသူတွေအတွက်ပဲဥပဒေကအသက်ရှိတဲ့သဘောဖြစ်နေပါတယ်ဒါပေမဲ့ပြည်သူတွေအတွက်တရားဥပဒေကအသက်မရှိတဲ့သဘောဖြစ်နေပါတယ်မြန်မာပြည်မှာအများစုရဲ့အာဏာချက်ကဖော့စတင်သမျှယုံလွယ်တာပဲဖြစ်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဒီမှတ်ချက်တွေအများစုကတော့ဒီအထင်းကိုလုံနေပြီဆိုတော့သဘောထားတွေပေးတာတွေ့ရပါတယ်ဒါပေမဲ့ဘလို့အထင်းကိုမျိုးဖြစ်တဲ့လည်းဆိုတော့လည်းဟိုမေးစရာရှိနေပါတယ်ဆိုတော့လွတ်တော်မှာဆွေးနွေးလုံးကတော့ဒီဆက်သွယ်ရေးဝန်ကြီးကလူလူကိုပညာပေးဖို့ဆိုတဲ့အချက်ကိုထည့်ပြောသွားပါတယ်ဒီ Facebook လို့လူမှုကွန်ရက်တွေမှာဆောင်းရှမ်းရှမ်းတွေကိုကျေကျေပြန့်ပြန့်ပညာပေးဖို့အစိုးရနဲ့ဒီ NGO တွေလူမှုထောက်ကူပြုအဖွဲ့တွေကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ဆိုတာလည်းပါပါတယ်ဆိုတော့ဒီနေရာမှာဒီအထက်ကူမျိုးတွေလုံမယ်ဆိုရင်တော့မှဘလို့ပုံစံမျိုးတွေဖြစ်တင်တယ်လဲကိုမြင့်ကျော်သဘောထားဆွေးနွေးပါဦးခင်ဗျာ
အင်းကျွန်တော်အမြင်မှာတော့ဟိုဆက်သွယ်ရေးဝန်ကြီးဟောနာဒုဆောင်ဆက်သွယ်ရေးဝန်ကြီးပေါ့ဆက်သွယ်ရေးဝန်ကြီးပြောတဲ့ဟာမှာဟုတ်လားပညာပေးဖို့ဆိုရဲအဲ့ဒါမျိုးကိုကျွန်တော်တို့ကသဘောတူတယ်အဲ့ဒါမျိုးလည်းလုံတင်တယ်လို့အစိုးရမှသူ့မှာအနာဟိုအဖွဲ့အစည်းတွေရှိတယ်သူမှဟိုဘတ်ဂျက်လည်းရှိတယ်ဆိုတော့အဲ့ဒါမျိုးကိုကျွန်တော်တို့ကအားပေးပါတယ် ဒါပေမဲ့ဟိုလွတ်တော်ရဲ့အဆိုကတော့ထိန်းချောင်းမှုဆိုတဲ့ဟာနဲ့တော့နည်းနည်းတော့တိတ်ပြီးတော့စီလော်လားမစီလော်လားတော့မသိပါဘူးနိဆိုတော့ပညာပေးမှုလို့နေတော့အမှန်ပဲဟို6,000-6,000ဟိုလူမှုကွန်ရက်မီဒီယာကိုတုံးတဲ့ခါမှာဘယ်လိုဟာမျိုးတွေကိုတော့ဆောင်ဘယ်လိုဟာမျိုးတွေရှောင်မှာဆိုတဲ့ဟာမျိုးကိုပညာပေးတင်တာလည်းအမှန်ပဲအဲ့ဒါကတကယ်တမ်းကျတော့ပညာရေးစနစ်တို့ဟုတ်လားဟိုအဲ့ဒီဟာတွေမှာလည်းအဲ့လိုမျိုးကိုထည့်သွင်းတင်တယ်လို့ထင်တယ်အလေတန်းတို့စသဖြင့်ထည့်တန်းတို့မှာဒီအဲ့လိုမျိုးပညာပေးတဲ့အစီအစဉ်မျိုးတွေရှိလာတဲ့အခါမှာလူမှုကွန်ရက်ပေါ်ကဟိုစစောပြောသလိုဟုတ်လားရာဇဝမှုပိုင်းဆိုင်ရာပဲဖြစ်စေလူမျိုးရေးဘာသာရေးအမုန်းတရားအဲ့လိုမျိုးတွေရှောင်ကွင်းပြီးတော့ကျွမ်းအားတွေဘာမှတော်ပြီးတော့ဟို like လည်းမလုပ်ဘူး share လည်းမလုပ်ဘူးဆိုရင်အဲ့ဒီဟာတွေကသူတို့မထီရောက်တော့တဲ့သဘောမျိုးတွေဖြစ်လာမှာပါဒါပေမဲ့အခုကအဲ့လိုမဟုတ်တော့လူတွေရဲ့ဟိုလူမှုကွန်ရက်ဟို social media ဆိုင်ရာမှာဟလာအခြေခံတည်တည်တိုက်တိုက်တာတွေတိတ်ပြီးတော့မသိကြတော့အဲ့ဓာတွေကိုဟုတ်လားမဟုတ်လားမသိပြန် share ကြဟိုဒရင်းမားတွေလည်း share ကြအဲ့ဒီကနေပြဿနာတွေကပိုကြီးလာတဲ့သဘောမျိုးရှိပါတယ်ဒါကြောင့်အစိုးရကတော့ဟိုချုပ်ပြီးပြောမယ်ဆိုရင်တော့ထင်းကြောင်းတော့ရေးယူတာသူထက်ဆိုင်အစိုးရကပညာပေးတဲ့ဟာကိုပိုလုံးတင်တယ်လို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုသက်ဆူဝင်းရဲ့သဘောထားကိုလည်းသိကြပါတယ်ဆိုတော့ကျွန်တော်တို့ဒီမှာအထင်းကုတ်တွေလိုတယ်လို့တော့ပြောနေကြတာမှန်တယ်ဒါပေမဲ့အထင်းကုတ်ကဘလို့အထင်းကုတ်မျိုးတွေဖြစ်တင်တယ်လဲ
မှန်ပါတယ်Facebook ကလိုပါတယ်ဒါပေမဲ့ခုနကကွန်ပျူတာပြောလို့လိုပါကျွန်တော်ကခုနကဒီဖုန်းမပြောင်းရခင်တော့ပြောခဲ့တယ်လို့ပါပဲဒီကျွန်တော်တို့ဒီအစိုးရကထိန်းကုတ်တဲ့သူတို့များချထားတဲ့ကောင်မျိုးမဟုတ်ပဲလေဒီတုံးတဲ့သူတွေကိုယ်တိုင်ရဲ့အသိစိတ်ချက်ရှိရှိနဲ့ကိုယ့်ဟာကိုထိန်းချောင်းပြီးတော့သွားရဲဆိုတဲ့ပုံစံမျိုးရုပ်ဖို့လိုအပ်လိမ့်မယ်အင်တာနက်ဆိုတာကျွန်တော်တို့ဒီကောင်းတာဆိုတော့အကုန်လုံးရနိုင်တဲ့တကယ်ဘုဒ္ဓတာရှင်လေးကိုယူပါအဲဒီမှာပူချိုက်တဲ့ဟာကိုပဲကျွန်တော်တို့ဒီရှာဖွေပြီးတော့ကျွန်တော်တို့ဒီဟိုကုတ်အတုံးတဲ့မဲ့ဟာကိုရှာဖွေယူရမှာပါအဲတော့အဲ့တော့မှပြန်ပြီးတော့အစိုးရကမိတာမလို့တာမလို့နေဆိုတာမျိုးလိုက်ကြနေလို့ရှိရင်တော့ကျွန်တော်တို့အတွက်ကတကယ်တမ်းဒီလွတ်လပ်ခွင့်ပေါ်တော့ဒီတရင်ချက်လက်လွတ်လပ်စွာရောက်ပြန်ဝင်ဆိုတာကျွန်တော်တို့ကဒီမိကိုထောက်မှန်လို့ရှိပါလိမ့်မယ်ဒီမှာကျွန်တော်တစ်ချက်ထောက်ပြချင်တာကကျွန်တော်ဒီ2005-2006လောက်ကျွန်တော်ဒီအင်တာနက်တွေဖတ်သုံးလာခဲ့တဲ့အချိန်ကနေဖတ်ပြီးတော့အခုအချိန်အထိဒီမြန်မာအစိုးရကဒီအစိုးရဆက်ဆက်ပေါ့နော်ဒီအစိုးရ30ရှိနေပြီပေါ့အစိုးရ30လုံးကဘာဟိုပြီးခဲ့တဲ့အစိုးရရဲ့ဆက်ဆက်ကတော့ဒီ PPC တို့ VOE တို့ PPP တို့ဒီ website တွေအကုန်လုံးဘန်ထားတယ်အဲ့လိုပဲ Gmail တို့ကလည်းဘန်ထားတယ်ဒါပေမဲ့သူဘာတွေဖွင့်ထားပြီးလဲဆိုတော့ပုံလုံးလောက်လောက်တဲ့ website တော့ပြီးခဲ့ခါကျတော့ဒီဟိုဗာလေအပြကားကြီးကြားတဲ့ website တို့ပုံ website တွေဒါမျိုးဖွင့်ထားခဲ့ပြီးရဒါကြောဒီ internet ဆိုင်ရာကလေးကဒီလိုအစိုးရရဲ့ထိကျောက်လာနေတဲ့ပုံစံအဲ့လိုပုံစံလူတွေအတွက်ကိုကျွန်တော်တို့အတွက်အကျိုးရှိနိုင်မဲ့အဆက်လက်ရှာဖွေလို့ရနိုင်မဲ့ဟာအကုန်လုံးပိတ်ထားပြီးတော့သူတို့ဖွင့်ထားပြီးခဲ့တဲ့ထိကျောက်ခဲ့တဲ့ပုံစံလူတွေကိုကျမဲ့ဘက်ကိုတိုးထိုးရတာမျိုးဒီ social media ထက်မှာတော့ဆိုလို့ရတယ်။ထင်နေရရှိခဲ့တယ်။အဲ့တော့ကျွန်တော်တို့ဒီ trade website တွေတခုမှကြည့်လို့မရဘူး။ဒါပေမဲ့အဲ့လိုမျိုးဟိုအပြာကော website တွေဆိုရင်အကုန်လုံးကြည့်လို့ရခဲ့တယ်ဆိုတော့လူတိုင်းသိတယ်။အဲ့တော့ဒီလိုထိကျောင်းတဲ့ပုံစံမျိုးကြီးဖြစ်လာမှာမျိုးကိုကျွန်တော်မလို့တော့ထပ်ပြီးတော့အဲ့တော့ဟိုအုတ်ထုတ်ခဲ့လူတစ်စုံတော့တခုတစ်ခွက်ရနေပြီးတော့ငါတို့ပြီးချိန်တဲ့အချက်လက်တွေမျိုးယူလို့ရမယ်။မျိုးတွေသာပဲကြည့်နေတယ်ဆိုတော့မျိုးထိကျောင်းတယ်ဆိုတော့ကျွန်တော်လက်မခံနိုင်ဘူး။အဲ့တော့ internet ဆိုတာမျိုးကကျွန်တော်လိုလည်းရှိရမယ်လိုလည်းခွင့်ရှိရမယ်အဲ့တော့တုံးဆွဲတဲ့လူဒီကူပိုင်းမှာကိုကအသိစိတ်တဲ့ရှိရှိနဲ့ဘယ်ဟာတော့မလာယူမယ်ဘယ်ဟာတော့မယူဆိုပြီးတော့ဟိုကတုံးဆွဲသွားတယ်ဆိုလို့ရှိရင်ကျွန်တော်မှဒီပြဿနာမျိုးဖြစ်ဘူး။အဲ့ဒါနဲ့ကျွန်တော်မှတော့ဒီလူတွေကိုဒီထိကျောင်းပေးရမယ်ထိကျောင်းပေးရမယ်ဒီအသိပညာပေးရမယ်ဟာမျိုးတွေအများကြီးလိုတယ်။ဥပမာဒီတရင်မှားရတာဆို Facebook မှာဒီနေ့ Fake account တွေရနေပြီးတော့တရင်ချက်လက်မှားရတင်နေအမုန်းစုစားတွေဖြန့်နေဒါတွေကိုကျွန်တော်မယုံအယုံမလွယ်ဘူးတို့ကဒီအကြမ်းဖက်ဖြစ်ရလို့ညာမျိုးရှိတယ်။ဒါပေမဲ့ဆိုးရဲဒီပါဝင်ပတ်သက်မှုတွေရဲ့ဖွဲ့စည်းနေပူပေါင်းပြီးလုပ်လိုက်လို့ရှိရင်တော့အများကြီးထိရောက်ပါလိမ့်ရှိတယ်။အဲ့တော့ရဲ့ဖွဲ့စည်းနေအများကြီးပါဒါဆောင်မှာကျွန်တော်ပြောလို့ရှိရင်ဟိုဒါအောင်ဆက်ဆောင်ရပါလို့ပဲဒီလိုတိုက်တွန်းနေတယ်။အဲ့တော့ထင်ကြောင်းလာတဲ့ဆရာလို့ရှိရင်သူတို့သိပြီးသားပြီးတာမျိုးလို့ဖို့တော့တိုက်တွန်းပါလား
။ Okay ကျေးဇူးပါ။ကျွန်တော်နောက်ထပ်ဒီအစီအစဉ်ဆုံးမသက်ခင်မှာဒီ Facebook မှာပေါ်ပြထားတဲ့စာတချို့ကိုလည်းထပ်ပြီးတော့ပေါ်ပြခြင်းပါတယ်။ရှားပေါင်ဖတ်ပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါ M Tiger ဆိုသူရေးထားတာကတော့အမုန်းစကားတွေကိုထိန်းချုပ်တင့်တယ်လဲအစိုးရအပေါ်ဝေဖန်ထောက်ပြမှုတွေကိုတော့မပိတ်တင်ပါဘူးဆိုပြီးရေးပါတယ်ခင်မောင်ဦးဆိုသူကတော့မထိန်းချုပ်တင့်ပါဘူးကောင်းတာဆောင်မကောင်းတာရှောင်ပေါ့ဗျာတဲ့နောက်ထပ်သောရရှင်အောင်မြင့်ဆိုသူကတော့သတင်းပေါင်းစုံကိုအချိန်နဲ့တပြေးညီတိဖို့လိုပါတယ်မှန်စစ်တပ်ဖို့ကမိမိတာဝန်အရေးအချင်းပါပဲဆိုပြီးရေးပါတယ်သောရရှင်ဘူနိုင်ဆိုသူကတော့လွတ်လပ်စွာထုတ်ဖော်နိုင်ခွင့်ရှိရမယ်လေသွေးထိုးတိုင်းပြဿနာတက်နေတာမှမဟုတ်တာအမှန်တရားကိုလက်မခံနိုင်တော့အသွေးခွဲတယ်ရန်တိုက်တယ်ဆွဆွဲကြတာတော့မကောင်းပါဘူးစင်ကျင်တက်ရင်အမှားအမှန်သိမှာပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဒီ online သုံးစွဲမှုတွေနဲ့ပတ်သက်လို့ထိန်းချုပ်ဖို့ဒီဥပဒေတရတောင်းထုတ်ဖို့ထိတော့လုပ်နေရဆိုတော့ဒီဥပဒေရေးဆွဲတဲ့နေရာမှာရောဒီ internet လွတ်လပ်ခွင့်တွေမထိခိုက်အောင်မဖြစ်ဖြစ်ဒီသူတို့မူလရည်ရွယ်ထားသလိုလွှဲမှားတဲ့ဒ ဒီ online ဟိုဒီလွှဲမတဲ့နေရာမှာသုံးဆွဲတာတွေထိချုပ်နိုင်အောင်မဖြစ်ဖြစ်ပေါ့လေဥပဒေပြုတဲ့သူတွေနဲ့အဓိကဘလို့အချက်တွေကိုထက်သွင်းစဉ်းစားဖို့လိုမလဲကိုမြင့်ကျော်ရေ
ကျွန်တော်မြင်မှာတော့ဟိုငကူရဲကဟိုရှိတဲ့နေဟာပေါ့နော်ဟို cyber law ဆိုတဲ့ဟာလည်းအခုချိန်ထိတော့မရှိသေးဘူးအဲ့လို cyber law လို့ဟာမျိုးမှလည်းတကယ်အကျန်းသက်ဖို့ဟုတ်ဟုတ်လားလူမျိုးရေးပါပါရေးဟိုခွဲခြားတဲ့ဟာမျိုးတွေမုံပြီးအောင်လှုပ်ဆော်တဲ့ဟာမျိုးတွေအဲ့ဒါမျိုးတွေကိုတော့တကယ်ဟိုရှာဖွေဖို့ထုတ်ပြီးရေးယူတဲ့ဟာမျိုးတော့ဟိုအမြန်ဆုံးလုတ်တင်တယ်လို့ထင်တယ်ဒီဟာမျိုးကကျွန်တော်တို့ဟိုနိုင်ငံကြီးရွယ်ချက်လည်းပါတယ်ဟိုနိုင်ငံကြီးနဲ့အဲ့လိုမျိုးလူမျိုးဘာသာရေးနဲ့ရောမှုပြီးတော့ဟိုရည်ရွယ်ပြီးတော့လှုပ်ဆောင်တဲ့ဟာမျိုးလို့ဆိုတော့အဲ့ဒါမျိုးတွေကိုတော့ဟိုရည်ရွယ်တဲ့ cyber law လို့ဟာမျိုးကိုရှိတဲ့လို့ထင်တယ်ဒါပေမဲ့အခုရှိတဲ့ချက်ချောက်ခကြီးကအရင်ကရေပြာဆန်ပြီးတော့အသေးပြည့်မှုဆိုတဲ့ဟာကြီးကလည်းဟိုချင်းချင်းလေးလေးတိတ်ပဲမဖွင့်ဆိုတာတော့အဲ့ဒါတွေကဟိုတည်ကွင်းဥပဒေလိုဖြစ်ပြီးတော့ရည်ရွယ်ခြင်းတဲ့ခါမှာလွယ်လွယ်ကူရည်ရွယ်လို့ရတယ်ရည်မြူခြင်းတဲ့ခါမှာတော့ဟိုရည်မြူဆိုတဲ့သဘောမျိုးတွေဖြစ်နေတော့ဒါဆိုတော့ဟို cyber law လို့မျိုးကိုဟောလာရာဇဝမှုကျူးလွန်မှုအဲ့ဒီဟို internet ပေါ်ကနေတဆင့်လုတ်တဲ့ဟာမျိုးကိုတကယ်တိရောက်ရေးယူနိုင်တဲ့ဥပဒေမျိုးပေါ်ထုတ်နိုင်တဲ့နည်းပညာမျိုးအဲ့ဒီလိုဖွဲ့စည်းမျိုးကိုလည်းဟိုအစိုးရဟိုအမြန်ဆုံးလုပ်ဖို့လိုတယ်လို့ထင်တယ်။ဒါပေမဲ့အမြင်နေ
အကြီးအကဲတွေကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ဆွေးနွေးပွဲဒီနေရာမှာပဲဆုံးသတ်ပြစေ။ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးမြင့်ကျော်လူငယ်နဲ့လူမှုသားစာဓာဖော်ဆောင်ရေးစင်တာကိုတက်ဆွေဝင်ဦးစိုးမိုးမြင့်နဲ့စာရေးအီးမေးလ်တွေပို့ပို့တဲ့သူတွေကလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စနေနေ့ညတရားလည်လိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအထင်ကျုပ်ကိုမတ်အေးသန္တာကျော်ပြောပြပေးပါမယ်ရှင်
။ဇင်ဘာဝေးနိုင်ငံဟာရီမြို့ရနယ်နိုင်ငံတော်တခြားမြို့အသီးသီးမှာဒီကနေ့စနေနေ့ကဆန္ဒပြသူတွေစုဝေးပြီးတော့သမ္မတရောဘတ်မူဂါဘီရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။မစ္စမူဂါဘေနိုင်ငံကို38နှစ်အုပ်ချုပ်လာတဲ့သမ္မတရာထူးကဆင်ပေဖို့စစ်တပ်ရောသူ့ရဲ့ဇာနု PF ပါတီဝင်တွေကရောနိုင်ငံရေးတကြွလှုပ်ရှားသူတွေကပါတောင်းဆိုနေတာကိုသူကငြင်းဆိုနေတာဖြစ်ပါတယ်။သမ္မတမူဂါဘေက1980မှာဇင်ဘာဝေနိုင်ငံမှာဗြိတိသျှလက်အောက်ကလွတ်မြောက်ပြီးတော့နိုင်ငံလွတ်လပ်ရေးစရခဲ့တဲ့ကနိုင်ငံကိုအုပ်ချုပ်လာတဲ့သမ္မတဖြစ်ပါတယ်။လေဗနွန်ဝင်ကြီးချုပ်စာရီဟာရီယားကပြင်သစ်သမ္မတအမန်နျောမက်ခရွန်နဲ့အလီစေးသမ္မတနန်းတော်မှာစနေနေ့ကတွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်။လေဗနွန်နိုင်ငံရေးမှာမစ္စတာဟာရီရီရဲ့အခမ်းအနားကဏ္ဍကိုကူညီဖြည့်ရှင်ပေးဖို့အတွက်ပြင်သစ်သမ္မတကကမ်းလှမ်းခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်းယီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေပြီးတော့ဒီကနေ့စနေနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဝေါင်းဟာဒီစနေတနင်္ဂနွေမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ပြီးတော့တရုတ်နဲ့ဒီနိုင်ငံတွေနှစ်နိုင်ငံကုန်သွယ်ရေးအပြင်ဒေသရင်းစိုးရိမ်စရာအနေအထားတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးသွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအစိုးရကအတိုက်ခံတွေကိုနှိမ်နင်းနေတဲ့ချိန်မှာပဲဝါရှင်တန်အခြေစိုက် Radio Free Asia RFA ကိုသတင်းတွေပေးပို့တယ်ဆိုပြီးတော့ကမ္ဘောဒီးယားသတင်းတောက်နှစ်ယောက်ကိုတရှိုလုံးမှုနဲ့တရားစွဲလိုက်ပါတယ်။အမေရိကန်နဲ့ပေါင်းပြီးတော့နိုင်ငံတော်တစ္ဆာပေါက်ဖို့ကြံစီရဲဆိုတဲ့စွဲချက်နဲ့ကမ္ဘောဒီးယားနိုင်ငံရဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကိုမဖျက်သိမ်းခင်တည်းရဲ့အင်္ဂါနေ့ညကအဲ့ဒီသတင်းတောက်နှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါရဲ့ရှင်။
တဲ့ရင်ချင်းချုပ်ကိုမအီတနာကျော်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေထုတ်လင်းခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြင်ကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.